Welcome to the Voice of America in Burmese.
Hamdullah Mohib tu dila asal bayi mah, pernah aci tu semua pilu kebari. Taliban ni nenek teruk di tarik kiri tay. Ajam pen perin set tu piama pia. Ajam pen mule show mshone. Afgan suan ni tercau perija. Adi bersih ni nai mule lama lop. Piampi tungtam apa cia. Sulavanga adi tu semua mah pia cia kerelu. Tamra ingju topian ni jenya jema popia thabari. Kebar telo coronavirus kaya gadang kaya la tenesi la jema. ဒီယောဂါပုအကူးဆက်ခံသူကတန်းတရာနီးပါးရှိနေပါပြီဒီယောဂါစောင့်ကြည့်လေ့လာနေတဲ့ဂျွန်ဟော့ပကင်စ်တက္ကသိုလ်စစ်တမ်းအရဆနေနေ့မှာဒီယောဂါအကူးဆက်ခံသူက96ရှစ်တန်းကျော်ရှိပြီးသေဆုံးသူကနှစ်တန်းကျော်ရှိနေပါတယ်ကိုဗစ် 19 ကူးဆက်မှုတကြောပြန်ခံစားနေရတဲ့အီးယူဥရောပသမဂ္ဂမှာတော့ကာကွယ်ဆေးအတွက်ခေါင်းခဲနေရတာပါအီးယူဘက်ဝင်နိုင်ငံတွေအတွက်ကာကွယ်ဆေးထိုးနှံပေးနေစင်ပါပဲဖိုင်ဇာနဲ့ဘိုင်အိုအန်တက်တို့က သူရဲ့ကာကွယ်ဆေးကိုယာယီအဖြစ်လုံလုံလောက်ထုတ်ပေးနိုင်မှာမဟုတ်သေးဘူးလို့ကြေညာခဲ့တဲ့အတွက်ဘယ်ဂျမ်ကဆေးဝါးထုတ်လုပ်တဲ့ဆက်ရုံကနေအကူအညီတွေရဖို့အတွက်လုပ်ခဲ့ရတာပါဒီချိန်မှာပဲနောက်ကိုဗစ် 19 ကာကွယ်ဆေးတွေရလာတာနဲ့မကြခင်ပုံလေးလာတော့မယ့်ဥရုယာတီကြောင့်တက်တာရရနိုင်တော့မယ်လို့အပိစကားပြောခဲ့ပါတယ်ကူးစက်များဗီဇာပြောင်းကိုရိုနာဗိုင်းရပ်စ်ပိုးမျိုးသစ်တွေတွေ့လာပါပြီမြဲဒီပိုးသစ်ကလည်းအရင်ပိုးလိုပဲကူးစက်မှုပုံစံတူတဲ့အတွက်ဝေချိုကပါကျန်းမာရေးအဖွဲ့ကြီးရဲ့ရက်ထဲနှာခေါင်းစီးတက်ဆင်သင်ကြောင်းအကြံပေးလမ်းညွှန်ချက်ကိုပြင်ဆင်ဖို့အစီအစဉ်မရှိဘူးလို့ WHOကတောက်ချနိုင်မှာပြောပါတယ်။ဂျာမနီနဲ့ဩစတြီးယားနိုင်ငံတွေမှာကူးစက်များပိုးတဲ့အန္တရာယ်ဆိုးရိမ်တဲ့အတွက်အများဆုံးသေယူပို့ဆောင်ရေးရင်တွေနဲ့ဈေးဆိုင်တွေမှာရက်ထဲနှာခေါင်းစီးအစားခွဲစိတ်ခန်းသုံးနှာခေါင်းစီးကိုပဲသုံးဖို့ပြဋ္ဌာန်းထားတာပါ။WHOရဲ့ COVID-19 ဆိုင်ရာဦးဆောင်သူတေသနပညာရှင်မာရီယာဗန်ကတ်ခော့ကတော့ဗြိတိန်နဲ့တောင်အာဖရိကကဗီဇာပြောင်းမျိုးသစ်တွေကိုလေ့လာတဲ့အခါမှာပိုးမျိုးသစ်တချို့ဟာကူးစက်မှုနှုန်းပိတ်မြန်တတ်ပေမဲ့ကူးစက်တဲ့ပုံစံကတော့အရင်ပိုးပုံစံနဲ့တွေ့ရပြီးပြောင်းလဲလာမယ်မရှိဘူးလို့ပြောပါတယ်။ အသက်60အောက်နဲ့တခြားယောဂအခမ်းမရှိသူတွေအတွက်လူများကြားသွားလာတဲ့အခါမှာတော့ခွဲစိတ်ခမ်းသုံးမဟုတ်တဲ့ရက်ထည်နှကောင်းစီးကိုသုံးနိုင်ကြောင်းအကြံပေးပါတယ်။ဒါပြင်ကျန်းမာရေးလုပ်သားတွေနေထိုင်မကောင်းဖြစ်လာသူတွေဒီယောဂပိုးမှုရှိမရှိစမ်းသပ်ထားပြီးအဖြေဆောင်နေသူတွေနဲ့တန်တဲ့ဓမ္မမဟုတ်အတိပြုလူနာကိုပြည့်စုံနေသူတွေအတွက်ခွဲစိတ်ခမ်းသုံးနှကောင်းစီးတက်ဖို့အတွက်ညွှန်ကြားထားပါတယ်။
American တဲ့မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီထိဘိုင်းလိုမီတာ24 kHz 12.13 ညဘိုင်းလိုမီတာ40 kHz 9.13 ညဘိုင်းလိုမီတာ51 kHz 5805နဲ့ဘိုင်းလိုမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါရှင
်မင်္ဂလာပါခင်ဗျာ VOE American တန်ရဲ့နောက်ဆုံးရမနေ့ခင်သတင်းတွေကိုဆက်လက်တင်ပြသွားပါမယ်ကျွန်တော်ရမ်းမတော်ပါမြန်မာနိုင်ငံမှာမနေ့တုန်းကကိုရိုနာဗိုင်းရပ်စ်ပိုးကူးစက်သူ509ယောက်ထပ်မံတွေ့ရှိခဲ့တာကြောင့်ကူးစက်သူစုစုပေါင်း 33,998 ယောက်ရှိပြီဖြစ်ပါတယ်။ပြီးခဲ့တဲ့24နိုင်အတွင်း COVID-19 ကြောင့်သေဆုံးသူက14ယောက်ရှိလို့သေဆုံးသူပေါင်းက3045ယောက်ရှိပြီဖြစ်ပါတယ်။မြန်မာနိုင်ငံမှာတွေ့ရှိရတဲ့ယောဂကူးစက်သူ 33,900 ကျော်တဲ့က63ရာခိုင်နှုန်းကယောဂလက္ခဏာမပြဘဲအကောင်းပကတိတပွဲရှိနေသူတွေဖြစ်တာကိုတွေ့ရှိခဲ့ရတယ်လို့ကျန်းမာရေးဝန်ကြီးဌာနကအသိပေးချက်ထုတ်ပြန်ထားပါတယ်။ဒါကြောင့်ယောဂလက္ခဏာမပြတဲ့ယောဂသေဆောင်သူတွေစီကနေကူးစက်နိုင်တာဖြစ်လို့ပါးစပ်နဲ့နှကောင်းစီမဖြစ်မနေတတ်စေရေးစီမံချက်နဲ့တူတူအသိပေးတဲ့စီမံချက်တွေမှာတက်တက်ကြွကြွပါဝင်ပြီးယောဂကိုထိန်းချုပ်ရေးကူညီဆောင်ရွက်ပေးဖို့ကိုလည်းလူတို့ကိုတိုက်တွန်းထားပါတယ်။ကိုဗစ်ယောဂကာကွယ်တဆီးရေးအတွက်အရေးကြီးတဲ့ကာကွယ်ဆေးတသန်းခွဲအိန္ဒိယနိုင်ငံကနေရန်ကုန်မြို့ကိုဇန်နဝါရီလ22ရက်နေ့မှာရောက်ရှိလာပြီးတဲ့နောက်ပြည်ထောင်စုတိုင်းအသီးသီးကကျန်းမာရေးဦးစီးဌာနတွေကိုဆက်လက်ဖြန့်ဝေမှာဖြစ်ပါတယ်ခင်ဗျကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်မှုများပြားလာနေတဲ့ဟောင်ကောင်မှာထောင်နဲ့ချီတဲ့လူတွေနေတိုင်းနဲ့ရောက်စင်မုန်းတဲ့ရက်ကိုစနေနေ့ကစပြီးအသွားလာပြေပြင်းလိုက်ပါတယ်ဒါကကူးစက်မှုအခြေအနေဆိုးရွားလာနေတဲ့ဟောင်ကောင်မှာမကြုံစဘူးအသွားလာတင်းတင်းကြပ်ကြပ်ပြေပြင်းလိုက်တာလည်းဖြစ်ပါတယ်ယောဂကူးစက်မှုတွေဖြစ်ပွားနေတဲ့အပေါ်ဒေသခံပြည်သူတွေစိုးရိမ်စိတ်တွေရောပါသွားစေဖို့အသွားလာပြေပြင်းမှုလော့ခ်ဒေါင်းလုပ်ရတာလို့ဟောင်ကောင်အုပ်ချုပ်ရေးမှူးကယ်ရီလမ်ကပြောပါတယ
်တဲ့ဆူချွိနေတော့ခွေးလိုပြင်းရဲ့ကိုယ်မှန်ကကျူလို
ယောဂပြန်နေတဲ့ဒီနေရာကိုအနေရများလို့တဲ့နေရာလို့ဒီ area ပြပကလူတွေထင်မြင်လာမဲ့ဆိုရဲဆိုရင်စိတ်တွေကိုဖယ်ရှားပြနိုင်ဖို့အတွက်အခုလိုလုပ်ရတာဖြစ်ပါတယ်ဒီနေရာကိုယောဂအဓိကဖြန့်ရနေရာဖြစ်ပြောဆိုနေတာတွေတောင်ရှိနေပါတယ်ဒီကစီးပွားရေးလုပ်ငန်းတွေနဲ့ဒေသခံတွေရဲ့နေစဉ်ဘဝနဲ့စိတ်ပိုင်းဆိုင်ရာကိုတကယ်ပဲထိခိုက်စေပါတယ်လို့အုပ်ချုပ်ရေးမှူးကယ်ရီလမ်ကပြောပါတယ်ကျောင်းစင်မောင်းအရက်ကအသွာလာပြပင်ခံရတဲ့နေရာတဲ့လူများပြနေတိုင်းတဲ့အဆောက်အဦပေါင်း16ခုပါဝင်ပါတယ်။အဲ့ဒီအဆောက်အဦတွေမှာနေထိုင်သူအလုံးဗိုင်းရပ်စ်ပိုးရှိမရှိစမ်းသပ်စစ်ဆေးမှုမဖြစ်မချင်းဒီအရရဲ့ပြပကိုထွက်ခွင့်ရမှာမဟုတ်ဘူးလို့လည်းဟောင်ကောင်အာဏာပိုင်တွေကကြေညာထားပါတယ်။ဟောင်ကောင်မှာနိုဝင်ဘာလကစလို့ယောဂကူးစက်မှုအသစ်တွေဖြစ်ပေါ်နေခဲ့ပြီးပြီးခဲ့တဲ့လအတွင်းကူးစက်မှု4300ကျော်တည်ပြုခဲ့တာကြောင့်တစ်မျိုးလုံးယောဂဖြစ်ပွားမှုအလုံးရဲ့40ရာခိုင်နှုန်းမှရှိနေပါတယ်။ပြီးခဲ့တဲ့သတင်းပတ်ကကုသမှုထဝက်ကရောင်စင်မောင်းအရက်မှာတွေ့ရှိခဲ့တာဖြစ်ပါတယ်။ကယောဂါဖြစ်ပွားခြင်းတစ်လျှောက်လုံးလူရေ9.5%သန်းရှိတဲ့လူတွေထူထပ်တဲ့ဟောင်ကောင်မြို့မှာအရင်ကလော့ခ်ဒေါင်းလိုအသွာအလာပြည်ပြည်နာမျိုးပြုလုပ်ခဲ့ခြင်းမရှိသေးပါဘူး။အခုချိန်ဒီဟောင်ကောင်မှာ COVID-19 ကုသမှု1000နီးပါးရှိပြီးသေဆုံးသူ168ယောက်ရှိပါတယ်ခင်ဗျာ။ထိုင်ဝမ်ကာကွယ်ရေးစုံနဲ့စနေနေ့ကဝင်ရောက်လာတဲ့တရုတ်စစ်လေယာဉ်တွေကိုဇုံတိုင်းကနေထွက်ခွာဖို့ထိုင်ဝမ်လေတပ်ကတတိပေးခဲ့ရတယ်လို့ထိုင်ဝမ်ကာကွယ်ရေးဝန်ကြီးဌာနကပြောပါရယ်ထိုင်ဝမ်ကိုပိုင်တဲ့နယ်မြေအဖြစ်ကြေညာထားတဲ့တရုတ်နိုင်ငံကမကြသေးမီလာရီတဲ့ထောင်လိုက်လေယာဉ်တွေကိုအဲ့ဒီ area ဇုံနယ်မြေတဲ့ပုံမှန်ဆေးလုပ်ပြန်တမ်းလေးရှိတာဖြစ်ပါရယ်ဒါပေမဲ့စနေနေ့ကတော့နျူကလ িয়ার လက်နက်တိုက်စင်နိုင်တဲ့ဗုံးကျဲလေယာဉ်၈ဆင်းနဲ့တိုက်လေယာဉ်၄ဆင်းကထိုင်ဝမ်တောင်ပိုင်းနဲ့တောင်တရုတ်ပြည်လယ်တွေကထိုင်ဝမ်ထိတ်ချုပ်ထားတဲ့ protest ဂျွန်ဂျာပြည်လယ်ပြင်ပေါ်ဖက်ကြော်ပြန်တန်းခဲ့ကြတာဖြစ်ပါတယ်။အဲ့ဒီလေယာဉ်တွေကိုလက်တပြတ်တိုက်ခတ်ရေးလေကြောင်းချီတက်တဲ့အတူ Radio 3 ပေးချက်တွေအပြင်တရုတ်တို့ရဲ့လှုပ်ရှားမှုကိုစောင့်ကြည့်ဖို့ခြားထားတဲ့လေကြောင်းရန်ကောက်ွယ်ရေးဒုံးကျည်စနစ်အသုံးပြုပြီးပြန်လည်တုံ့ပြန်ခဲ့ရတယ်လို့ထိုင်ဝမ်ကောက်ွယ်ရေးဝန်ကြီးဌာနကပြောပါတယ်။တရုတ်တို့ဘက်ကနောက်ဆုံးဖြစ်ရပေါ်ဝေဖန်ပြောကြားတာမရှိသေးပေမဲ့ထိုင်ဝမ်ရဲ့အချုပ်အခြာအာဏာနဲ့လုံခြုံရေးကိုကာကွယ်ဖို့လက်ချက်မှုတွေလုပ်ရတာလို့ပြောထားဖူပါတယ်။အခုလိုတရုတ်စစ်လေယာဉ်တွေထိုင်ဝမ်ကာကွယ်ရေးစုံနဲ့ဝင်ရောက်တာကအမေရိကန်နိုင်ငံမှာဂျိုးဘိုက်ဒန်သမ္မတဖြစ်လာပြီး၃ရက်ကြာပထမဆုံးအကြိမ်လည်းဖြစ်ပါတယ်။သမ္မတဒေါ်နယ်ထရမ့်လက်ထက်ကထိုင်ဝမ်ကိုအမေရိကန်နိုင်ငံရဲ့ထောက်ခံမှုတွေတုံ့ပြန်ပေးရလာတဲ့အပေါ် ကျုပ်တို့ဘက်ကစိုးရိမ်မှုတွေပုံများလာနေတာလည်းဖြစ်ပါတယ်။အမေရိကန်နိုင်ငံဆိုင်ရာထိုင်ဝမ်ကိုယ်စားလှယ်သံအမတ်ကြီးရှောင်ဘင်ခင်းကဗိုလ်ဒေဦးနေကကျင်းပတဲ့သမ္မတဂျိုးဘိုင်ဒန်ရဲ့ကျန်းသစ္စာချိန်ဆိုပွဲကိုတက်ရောက်ခဲ့ပါတယ်။ကျန်းသစ္စာချိန်ဆိုပွဲပြီးတဲ့နောက်အမေရိကန်သမ္မတရဲ့အမျိုးသားလူမျိုးရေးကောင်စီပြောခွင့်ရအမ်မလီဟွန်ကအမေရိကန်နိုင်ငံကထိုင်ဝမ်ကိုပေးထားတဲ့ထောက်ခံမှုကကြောက်စံကြောက်သားလို့ခိုင်မာတယ်လို့လည်းပြောပါတယ်ခင်ဗျာ။တောင်တရုတ်ပြည်လေတဲ့ကရေပြင်ပိုင်တဲ့နယ်မြေအများစုကိုပိုင်ဆိုင်တယ်ဆိုတဲ့တရုတ်နိုင်ငံရဲ့ကြေညာချက်ကိုလက်မခံပဲဥပဒေကြောင်းအရစိန်ခေါ်လာတဲ့နိုင်ငံတွေနဲ့ဂျပန်နိုင်ငံလည်းပါဝင်လာပြီးဖြစ်ပါတယ်။တရုတ်နိုင်ငံကကြေညာထားတဲ့အခြေခံပိုင်တဲ့နယ်မြေနယ်နိမိတ်မြင်းကြောင်းကိုလက်မခံကြောင်းအတိပေးတဲ့တန်တမာရေးစာတစောင်းကိုပြီးခဲ့တဲ့အင်္ဂါနေ့ကဂျပန်နိုင်ငံကကုလသမဂ္ဂကိုအကြောင်းကြားပေးပို့လိုက်တာဖြစ်ပါတယ်။အဲဒီစာမှာတရုတ်ရဲ့နယ်မြေပိုင်ဆိုင်ကြောင်းတောင်းဆိုချက်ကရေကြောင်းနဲ့လေကြောင်းလွတ်လပ်စွာတော်လှန်မှုကိုကန့်သတ်ဖို့ကြိုးပမ်းချက်ဆိုပြီးဝေဖန်ရှုတ်ချထားပါတယ်။ UK, ပြင်သစ်၊ဂျာမနီ၊မလေးရှား၊ဩစတြေးလျ၊အင်ဒိုနီးရှား၊ဗီယက်နမ်၊ဖိလစ်ပိုင်နဲ့အမေရိကန်နိုင်ငံတို့ကလည်းအလားတူတန်တမာရေးစာတွေကိုကုလသမဂ္ဂကိုပေးပို့ထားပြီးဖြစ်ပါတယ်။ဂျပန်နိုင်ငံကအခုလိုတန်တမာစာပေးပို့တဲ့နောက်ဆုံးနိုင်ငံဖြစ်လာတာပါ။နယ်နိမိတ်မြေရေးဆွဲမှုကကုလသမဂ္ဂရဲ့ပင်လယ်ရေကြောင်းဆိုင်ရာဥပဒေနဲ့ကိုက်ညီတဲ့ဆိုရဲတရုတ်ရဲ့ပြောကြားချက်ကိုလုံးလုံးလျားလျားပယ်ချတယ်လို့လည်းဂျပန်နိုင်ငံရဲ့တန်တမာမှတ်တမ်းစာမှာရေးထားပါတယ်။ဒီနေ့ကနေမနက်ခင်းနောက်ဆုံးရသတင်းတွေကိုဒေါခင်မျိုးသက်နဲ့အတူတင်ပြခဲ့တာပါ။အခုတော့သတင်းတော်တွေနဲ့အပတ်စဉ်ကဏ္ဍတွေကိုဆက်လက်နားဆင်နိုင်ပါပြီခင်ဗျာ
။ကျွန်တော်ညဝင်းအောင်ပါခင်ဗျာ။မြန်မာနိုင်ငံမှာကိုဗစ်ကာကွယ်ဆေးထိုးဖို့လှုပ်လာနေပြီဆိုတဲ့အထီးကြောင့်တစ်ဖက်မှာပြည်သူတွေကြားပေါ်ရော့မသွားပဲကိုဗစ်ကာကွယ်တားဆီးရေးဆိုင်ရာကျန်းမာရေးစည်းကမ်းချက်တွေကိုဆက်လက်လိုက်နာဖို့လိုကြောင်းမြန်မာနိုင်ငံဆေးသိပ်ပံကျွမ်းကျင်ပညာရှင်တချို့ကသတိပေးလိုက်ကြတဲ့အကြောင်းကိုတင်ပြခြင်းပါလေ။ပြီးခဲ့တဲ့နှစ်နှောင်းပိုင်းတည်းကိုဗစ်ကူးစက်မှုအရှိန်မြင့်တက်ခဲ့တဲ့မြန်မာနိုင်ငံမှာပြည်သူတွေအတွက်ကိုဗစ်ကာကွယ်ဆေးရရှိဖို့မြန်မာအစိုးရကအိမ်နီးချင်းနိုင်ငံကြီးတွေနဲ့ညှိနှိုင်းဆွေးနွေးမှုလုပ်ခဲ့တာပါ။အခုဆိုရင်အိန္ဒိယနိုင်ငံကအခမဲ့ကူညီတဲ့ကိုဗစ်ကာကွယ်ဆေးတသန်းခွဲဇန်နဝါရီ22ရက်နေ့မှာမြန်မာနိုင်ငံကိုရောက်ရှိလာပြီဖြစ်တာကြောင့်လူ9သိန်းခွဲကိုထိုးပေးဖို့အစိုးရကစတင်စီစဉ်နေပါလေ။ဒီလိုကာကွယ်ဆေးတွေထိုးကြတဲ့အတွက်ရောဂါကူးစက်မှုနည်းသွားမယ်ဆိုပြီးယူဆလို့မရသေးတာကြောင့်ကိုဗစ်ကာကွယ်တားဆီးရေးဆိုင်ရာကျန်းမာရေးစည်းကမ်းချက်တွေကိုဆက်လက်လိုက်နာဖို့လိုကြောင်းမြန်မာနိုင်ငံအမျိုးသားကာကွယ်ဆေးဆိုင်ရာနှိပညာအထောက်အကူပြုအဖွဲ့ရဲ့ဒုဥက္ကဋ္ဌဆေးတက္ကသိုလ်1အငြင်းသားပါမောက်ကဒေါက်တာစုံဝင်းကတိုက်တွန်းလိုက်ပါတယ
်။ကာကွယ်ရေးရသည်ဖြစ်စေမရသည်ဖြစ်စေဒီကိုဗစ်စီးကမ်းနေလို့တော့ဆက်ပြီးတော့ထိန်းသိမ်းရပါမယ်နည်း။ဒါလို့လည်းဆိုဥပမာသူ့ဆိုအင်္ဂလန်နိုင်ငံဆိုကြည့်လိုက်ရင်ကာကွယ်ရေးထိုးနေပြီ။ဒီနေ့ချလူကြီးတွေ900ရင်းမျိုးနေပါတော့ကျွန်တော်ထိုးပြီးပြီ။ဒါပေမဲ့အခုတက်ပြရလိုင်းနဲ့ကြီးကျယ်ဖြစ်ပြီးတော့အကြီးကျယ်လည်းပြေဆုံးနေတယ်ပေါ့နော်။အဲ့တော့ကာကွယ်ဆေးတန်းကလည်းတရားရရင်တော့လည်းမကြည့်ရောက်ဘူး။ဒါပြီးတော့လူကြီးတွေရဲ့ကျွန်တော်တို့တရားရရင်လုံးမဟုတ်တော့ဒီဆက်ချင်းတဲ့ကက်ကလေးတွေရဲ့အဲဒီအပေါ်တော့ထိုးပြနိုင်ဖို့ဒါလည်းအချိန်ကြုံးမှာဖြစ်ပါဟိုကာဝယ်ကြီးခုရောက်တာဆိုလည်းဗမာပြည်လူကြီးနဲ့ဆိုင်တော့လည်းအများကြီးလိုပါပြီတယ်အဲတော့ဒီကြတာတော့ဒီမတ်စတာကိုလက်စည်းတာလူစုလူဝေးရှောင်ကြတွေကတော့ကျွန်တော်ကဒီချက်တွေတော့လုံးဝရှော့လို့မရပါဘူးအဲ့ဒါတွေကတော့အများအကျိုးရှိနေမယ်အများလည်းဆက်လုပ်နေရမှာ
မြန်မာနိုင်ငံမှာဒီသတင်းပါတဲ့ကိုဗစ်ပိုးပြည်တွင်းကူးစက်မှုတွေရောကြလာတယ်ဆိုပေမဲ့ဗီဇာပြောင်းကိုဗစ်ပိုးတွေကူးစက်လာနိုင်တဲ့အန္တရာယ်ရှိနေတဲ့အတွက်ကိုဗစ်ကာကွယ်ဆေးတစ်ခုတည်းအပေါ်မှာသာပြည်သူတွေစိတ်ချအားကိုးနေလို့မရသေးကြောင်းရန်ကုန်စီယုံကြီးရေးဘော်ကုသဌာနဌာနမှူးဒေါက်တာမော်မော်ဦးကတတိပေးပါတယ
်ဒီနေ့ဆိုင်ရောက်လာတယ်ပြောတာပြန်ရောက်လာတယ်ဒီဘုံတပေါ်ကကြံတာဒါတွေကပါဝင်တဲ့ဒီလိုအားကိုးနေရတယ်ဘာလို့ဆက်နေလဲအင်္ဂလာမျိုးမျိုးကြောင်းနေတာကြောင်းနေတဲ့ပုံစံကိုကြီးရတာလေဒီနေ့ကျေးဇူးတော်လေးယူတာရတယ်မို့ဘာတမျိုးဘာရတာပြောင်းသွားလဲကျေးဇူးတော်မဖြစ်ဘူးဗျာအဲ့ဒါလေးတော့ဟိုကကျေတူပြီးတော့ပုံမှန်တိုင်းတဲ့ဒီကိုကြီးမှာနိုင်ရတဲ့ဟာတွေနိုင်ရထားလို့ယူတာပဲနော
်အိန္ဒိယကဆယ်ရန်စေဝါထုတ်ကုမ္ပဏီကြီးကကိုဗစ်ရှိလို့အမည်ပေးထားတဲ့ကိုဗစ်ကာကွယ်ဆေးဟာအောက်စဖို့ဒ်တို့အက်စထရာဇနကာဆေးကိုပြန်ထုတ်တာဖြစ်ပြီးဘေးအတွက်ဆိုးကျိုးနည်းတယ်လို့ပမောက္ခဒေါက်တာစောဝင်းကရှင်းပြပါတယ်
ဒီလိုဆူဆူတွေကတော့ခုချိန်ဒီသိရတော့စိတ်ပြီးတော့ပြင်းထန်တာမရှိဘူးကာကွယ်ဆေးထုတ်ပြန်ဖြစ်တတ်တဲ့ထိုးတဲ့နေရာမှာနားရတယ်ကြားရတယ်ပေါ့နော်အဲကြက်သားတွေနားရတယ်ကိုလည်းဒီကြိုက်တယ်ပေါ့နော်အဲ့ဒါမျိုးတွေကတော့ဒီနည်းနည်းနှုံးတယ်လို့ဖြစ်တယ်ပေါ့အဲ့ဒါတွေကတော့ရှိပါတယ်အဲ့ဒါတော့ဒီကာကွယ်ဆေးတိုင်းမှာနည်းနည်းအများရှိတယ်ဒီခုထုတ်တဲ့ကိုဗစ်ရှိရတယ်ကတော့နည်းနည်းသာဖေးထားတာအော်ထိုအက်စထရာဇနီကာပေါ့နော်ဒီဆေးရတူတူပဲပေါ့နော်အဲ့တော့အဲ့ဒါက ဒီပြင်းထန်တဲ့ဆွေးနွေးတော့မရှိပါဘူး။
မြန်မာအစိုးရကတော့ကိုဗစ်ကာကွယ်ဆေးနောက်ထပ်တန်းသုံးဆဲကိုအိန္ဒိယကနေဝယ်ယူထားပါတယ်။အိန္ဒိယသာမကတရုတ်နိုင်ငံကလည်းမြန်မာနိုင်ငံကိုတရုတ်နိုင်ငံတို့ကိုဗစ်ကာကွယ်ဆေးအလုံးရေ3သိန်းထောက်ပံ့ကူညီမယ်လို့တရုတ်နိုင်ငံသားအေးဝန်ကြီးဝမ်ယီရဲ့ဇန်နဝါရီဒုတိယအပတ်မြန်မာပြည်ခီးစဉ်တွင်ပြောကြားခဲ့ပါတယ်။ AstraZeneca ဆေးရထိရောက်မှုက80ရာခိုင်နှုန်းကနေ90ရာခိုင်နှုန်းကြားရှိပြီး Pfizer က95ရာခိုင်နှုန်းမော်ဒါနာက94ရာခိုင်နှုန်းကျော်ရှိတယ်လို့သုတေသနစာရန်းတွေမှာဖော်ပြပါတယ်။ AstraZeneca ဆေးကိုတစ်ခါထိုးရင်4ဒေါ်လာသာကုန်ကြပေမဲ့ Pfizer ကဒေါ်လာ20မော်ဒါနာက38ဒေါ်လာဝန်းကျင်မှာရှိပြီးလူတိုင်းကာကွယ်ဆေးနှလုံးထိုးမှသာထိရောက်မှုရှိမယ်လို့ဆိုပါတယ်ခင်ဗျာ။
စင်တော်ဝဲမင်ပါတမတော်ကာကွယ်ဦးစီးချုပ်ဗိုလ်ချုပ်မှုကြီးမဲအောင်ဆိုင်ကိုရုရှားကာကွယ်ဝင်ကြီးစာဂေးစွိုင်းကူတောက်ချာနေကနေပြည်တော်မှာလာရောက်တွေ့ဆုံခဲ့တာဘလို့ထူးခြားမှုရှိတာကိုရုရှားမှာနှစ်နှစ်ကြာပညာသင်ယူခဲ့တဲ့တမတော်ရာရှိဟောင်းသုံးသက်သူဒူကိုမေးရမှာတင်နေကမဟာပြူဟာလိလာရေးဖွဲ့အမှုဆောင်ဒါရိုက်တာဒေါက်တာနိုင်ဆွေဦးကအခုလိုစာရှင်းပြပါတယ
်ထူးခြားအခြေအနေတခုလိုမြင်ပါတယ်ရုရှားမှာလည်းတခြားမဟာမိတ်နိုင်ငံတွေရှိပါတယ်ခင်ဗျာလေးပေါ့နော်ဒါပေမဲ့ဟိုရုရှားကဝင်ကြီးတယောက်အနေနဲ့ဒါသူ့ရဲ့2017ခုနှစ်မှာဒီမလိုနိုင်ငံသားဘိုးထွက်တဲ့ပြည်နေပြည်မနိုင်ငံကိုလာအထားပြိုထူးကြလို့မြင်ပါတယ်။ဘာလို့လဲဆိုတော့အင်အားကြီးနိုင်ငံရဲ့ကြံကြံမှုပေါ့လေ။ရိလာနေတာဖြစ်ပါတယ်။ဒီဒေတာတွေမှာရှိတဲ့ဒီမနိုင်ငံဟာလည်းဒီ strategic geopolitical အရာအကြီးကြီးရဲ့မဟာဇာရနေရာမှာရှိနေတဲ့အတွက်ဒါရရှားဒီသူ့ရဲ့မဟာဇာမိဖက်ရတာဒီမှာဒီလူဂျာရောက်တဲ့အခြေအနေဖြစ်တယ်လို့ဆိုမြင်ပါတယ်။တော်ရဲတော့တုံးနေကြတာတွေ့ရတယ်ဆိုတော့ဒီမှာဒီမဟာဇာရတူအောင်ဆောင်နေဆိုင်ရာဇာတိကိုလက်မှတ်ပူထားရလဲဖြစ်ပါတယ်။
အဲ့ဒီတော့အခုအာရှဒေသအတွင်းမဟာဗျူဟာမြောက်အရေးပါတာဖြင့်နောက်ထပ်ရောအရေးပါတာရှိပါသေးလားလို့မေးရမှာဒေါက်တာနိုင်စေဦးကပဲ
ရာသမရဟိုဘလို့ဒီမှာဘူးတွေနေတဲ့ပေါ့နော်ဒါလေးသိကျင်ပါပဲသူ့ရဲ့ကက်ဘိနက်ဝန်ကြီးဖွဲ့ကတော့ကျောင်းသားဖွဲ့ကြီးတဲ့အချိန်မှာဒီတော်ဘုံကြီးစာကေးအစွာကူးကြီးလည်းတော့ပြန်ပြီးတော့ကော်ဝန်ကြီးဖြစ်အဲ့အရေးခံရတယ်အဲ့လိုဒီကော်ဝန်ကြီးဒီအချိန်မှာလာဒီမှာဘူးတွေရဲ့နေရာကိုဆက်ဆံလာနိုင်တယ်ဆိုပြီးတော့မှပေါ့သုံးနှုတ်ရရှိနေကြပါတယ်ပေါ့နော်ဆိုတော့စတိုရီရာဇာနိုင်ငံမှာရေးပါတဲ့နေရာကိုလက်ရှိမှာခိုင်ခွင်ပြီးတော့ဖြစ်တယ်
ဒီနေရာမှာလောလောဆယ်ရေးကောက်ပွဲပြီးမြန်မာနိုင်ငံကိုရောက်လာတာကရောထူးခြားမှုရှိပါလားလို့မေးရမှာဒေါက်တာနိုင်စေဦးကဆက်ပြီး
ဟိုနိုင်ငံကြီးပေါ့ဒါတည်းရောက်မှုတော့မရှိလို့မြင်တယ်ဒါပေမဲ့ရုရှားရဲ့ဒီ inability ကအပေါ်ပေါ့နော်သူကနှောက်မှုကိုတော့ဒါသူပြရတယ်လို့ကျွန်တော်မြင်ပါတယ်ဒါမှမဟုတ်နေကြတာဟိုမာဗီလာမိတ်ဆက်ဖြစ်တယ်ဆိုတော့ဒါခင်ဗျားကပြလို့ရဲ့ဒီလိုပြပါမယ်လို့ကျွန်တော်မြင်ပါတယ်ခင်ဗျာ။ဘာလို့လဲဆိုတော့အရှိတော်ကနိုင်ငံတွေထဲမှာတော့ဒီနေ့တော့ရုရှားနဲ့ပူပြီးရှိနေတာကခြေတော်ကတော့ပြင်နေမှာပေါ့နော်။အခုတော့ကျွန်တော်မြင်တာမြန်မာနိုင်ငံဘက်ကတော်တော်ကြီးကိုဒီနည်းရဲ့ဘက်ကိုရောက်လာတာကိုမြင်ပါတယ်။
အဲ့ဒီတော့အဓိကဘာကြောင့်အခုလိုရုရှားမြန်မာကာကွယ်ရေးမဟာဗျူဟာကြောင်းလာပါလဲလို့မေးရမှာဒေါက်တာနိုင်စေဦးကပဲ
အားလုံးလည်းတမန်တော်ကြီးဆက်ဆံရေးကြီးဟိုပုပ်ကူကြီးကဟိုတမန်တော်ဝင်းကြီးတို့ကကျွန်တော်တို့ရုရှားကဝင်းကြီးရဲ့ရှင်းလင်းရေးဆက်ဆံရေးပေါ်တယ်ပူတင်တယ်ဟိုလုံငယ်တော့တုံးနေကလေးက96ခုနှစ်လောက်မှာရုရှားကဝင်းကြီးကဒီလိုအချိန်မှာပဲမြန်မာနိုင်ငံကိုဒါချစ်ချစ်ကြီးလာရောက်ဖြစ်ပါတယ်အဲ့ဒီချိန်တုန်းကစူတတိအက်ရှင်မတိုက်လေချော့စီကိုမြန်မာနိုင်ငံကိုရောက်ရှာမယ်ဆိုပြီးတော့အဲ့ချိန်မှာတော့တူညီကြတာရှိပါတယ်ပေါ့ကွတော့ဟိုလက်ရှိဒီတုံးနေကြီးရဲ့အချိန်မှာသူဖောက်ရောက်လာပြီးတော့မြန်မာတပ်မတော်တွေအားကြီးပါတယ်ဒါလက်နဲ့စနစ်တွေကိုထပ်ပြီးတော့မှရုရှားအနေနဲ့ရောက်ရှာမယ်ဆိုပြီးတော့တော့တူညီချက်တွေအခါတော့လက်မှတ်ရေးဆွဲခဲ့ရတယ်ကျွန်တော်တွေ့ပါအ
ဲ့ဒီတော့အရင်တစ်ခေါက်ကမဟာဗျူဟာမြောက်တိုက်လေရင်တွေဖြင့်အခုတစ်ခေါက်မဟာဗျူဟာမြောက်လေချောင်းကာကွယ်စနစ်တည်းရဲ့ထူးခြားမှုကိုမေးရမှာလဲဒေါက်တာနိုင်စေဦးကပဲ
သူ့လက်နက်စနစ်တည်းအရဆိုရင်အစ်တော်ချောင်းမောင်လည်းမကပါဘူးလို့ပေါ့နော်အားချောင်းမောင်လည်းဒီလိုချားလက်နက်ကိုမြန်မာနိုင်ငံပထမဆုံးစတော့တဲ့အချိန်သူ့တွေ့ပါတာစန်စာ S1 လေချောင်းကာကွယ်စနစ်ကလက်ချားတက်မောင်မှလည်းလက်ရှိမှာတုံးနေတဲ့စနစ်ဖြစ်ပါတယ်ကိုအားချောင်းဒီကမှကျွန်တော်လက်ရှိတဲ့အခါကျတော့ PNN နဲ့နိုင်ငံမှာရှိရသူဒေးနေထွက်ပြီးမဲ့ဒါအတိအကျတော့တော့ကျွန်တော်မတွေ့ရဘူးပေါ့နော်နောက်ပြီးတော့မှဒီစနစ်ဒီဟိုအဖြစ်လည်းတော့ရှိတယ်ဒါတီးရစုပွဲမှာလည်းဒါရုရှားနိုင်ငံအဟိုထုတ်ထုံးခဲ့တဲ့အင်တာနက်လို့ရှိရပေါ့နော်ဆိုတော့ဒါကရေးပါတဲ့စနစ်ပေါ့နော်ဟိုဒီကာကွယ်ရေးဟိုအတကယ်တော့ the offensive weapon ပုံမှန် defensive weapon နည်းနည်းပေါ့နော်ဆိုတော့ရေးပါတဲ့စနစ်တစ်ခုဖြစ်တယ်တော့ကျွန်တော်မြင်ပါတယ်
ဒီနေရာမှာအခုလိုအရေးပါတဲ့လက်နက်စနစ်တွေကိုဘယ်လိုအနေထားမျိုးမှာသုံးဖို့လိုပါလဲလို့မေးရမှာဒေါက်တာနိုင်စေဦးကနိုင်ငံရေးမှာရန်သူမိတ်ဆွေမရှိပဲအကျိုးစီးပွားပဲရှိကအခုခင်ဗျာကအကန့်အသတ်နဲ့ပြပါစင်မျိုးမဖြစ်လာဘူးလို့ယတိပြတ်မပြောနိုင်တာမျိုးပါဆိုပြီးအခုလို့ရှင်းပြပါတယ
်။ပန်တာအဲ့ဆိုလို့ရောက်တော့စနစ်ကလည်းဒါတာလို့ရောက်တော့စနစ်အတူတူရအောင်တော့ point defense ပေါ့နော်အရေးကြီးတဲ့ အစိုးရအတော့ဦးပြီပေါ့ဥပမာကမလိုက်တော်လို့နေရာမျိုးတွေတော့လွတ်တော်လိုနေရာမျိုးတော့ဆက်ဆက်ရေးကြည့်အတော့နေရာမျိုးတွေကောက်ဝဲပေးထားနိုင်တာပေါ့နော်ဆိုတော့ဟိုဒါကဒီကချိချော်ပြီးတော့မှဒီတော့တိုက်ချက်လာတဲ့မင်းဟာလေယာကြီးပေါ့နော်ဥပမာဒါကောက်ဝဲမှုတွေဒါကဒီချိမိတ်တာရေးကြည့်လို့ပြင်ပ
ါဒေါက်တာနိုင်စေဦးကပဲအခုလိုရုရှားလက်နက်တွေပိုဝယ်လာရတာကလည်းရုရှားရဲ့နည်းပညာအဆင့်မြင့်မှုအပြင်အင်အားကြီးအိန္ဒိယနိုင်ငံရဲ့ရဲခန့်နိုင်မှုဒဏ်ကိုပါကြိုတွက်တင်ဆက်ထားလို့ဖြစ်တယ်လို့ဆိုပါတယ်ခင်ဗျာကျွန်တော်ဝင်းမပ
ါကျွန်တော်တို့ view မြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ radio season တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOE ကနေပြီးတော့မြေတားဒေလက်ဆောင်ကဏ္ဍမှာဒေသချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုထွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်းထင်မြင်ယူဆချက်တွေကိုရင်းဖွင့်စာရေးတင်ကြတယ်ဆိုရင်တော့ကျမတို့ VOE ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်။စာလိုက်ကနေစာပို့မယ်ဆိုရင် VOE American တန်မြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရေးတတာအမှတ်855ရန်ကုန်စာလိုက်ကြီးဆိုပြီးစာရေးသားနိုင်ကြပါတယ်။ email ပို့ဖို့မယ်ဆိုရင် bemi@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးရေးနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်တွေအစာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်နော်။ Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Burmese News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်။ဒေါ်ရရှင်နေစီကတုံ့ပြန်အကြံပြုလာကြမှာကိုစောင့်မျှော်ကြိုးစွနေပါရှင်။
မင်္ဂလာပါသောရရှင်များရှင်ကျမသင်္ကီထိုက်ပါအမေရိကန်သမ္မတဟောင်းဒေါ်နယ်ထရန့်အပေါ်အောက်လွှတ်တော်ကတရားစွဲတဲ့ဆွဲဆိုချက်ကိုအထက်လွှတ်တော်မှတင်းနှင်းလာနေတင်သွင်းဖို့ရှိနေပါတယ်ဇန်နဝါရီလ6ရက်နေ့လွှတ်တော်အဆောင်အတွင်းလူအုပ်နယ်ဝင်ရောက်မှုမှာပုံကန်ထကြွဖို့သမ္မတဟောင်းကသွေးတိုးလှုပ်ဆော်တယ်လို့ဆွတ်ဆွဲထားတာပါသမ္မတအာဏာမရှိတော့ပေမဲ့ထရန့်အပေါ်တရားစွဲဆိုမှုကိုဒီမိုကရက်တစ်ဘက်ကအပြင်းအထန်ဆက်လက်ဆောင်ရွက်နေရတဲ့အကြောင်းရင်းနဲ့ပတ်သက်လို့ VOE ရဲ့အင်ပီရိုဆိုင်ရာသတင်းတာဝန်ခံပက်စီဝီဒါကူဆော်ရာစူးစီးတင်ပြထားပါတယ်။ဒေါ်နယ်ထရန့်ထောက်ခံသူတွေကဇန်နဝါရီလ6ရက်နေ့မှာလွှတ်တော်အဆောက်အဦတွင်ရုံးရင်းစံကတ်ဝင်ရောက်ခဲ့ပြီးတဲ့နောက်သတင်းတစ်ပတ်အကြာထရန့်ကိုတရားစွဲဖို့အောက်လွှတ်တော်အမတ်တွေမဲခွဲအတီးပြုတ်ခဲ့ကြတာပါစူပူအောင်ကြွမှုဖြစ်အောင်သမ္မတဟောင်းကလှုံ့ဆော်တယ်လို့ဆွဆွဲပြီးတရားဆွဲဆိုတဲ့ဆွဲချက်ကိုတော့ဇန်နဝါရီလ25ရက်နေ့တနင်္လာနေ့မှာအထက်လွှတ်တော်ကိုတင်သွင်းမှာဖြစ်ပြီးအထက်လွှတ်တော်မှာကြားနာစစ်ဆေးရမှာပါဒီလုပ်ငန်းစဉ်ကိုဒီမိုကရက်တစ်ဘက်ကအပူတပြင်းလုပ်နေတယ်လို့ရီပါဘလစ်ကန်တွေကပြောပါတယ်
This impeachment began with
ရာဆွဲဆိုမှုကိုအောက်လွှတ်တော်မှာမကြုံစဘူးအချိန်တို့အတွင်းလုပ်ငန်းစဉ်အ ਨੇ ဆုံးနဲ့လုပ်ခဲ့ပြီးဒီရဲ့အကျိုးဆက်ကတော့အထက်လွှတ်တော်လုပ်ငန်းစဉ်အတွက်မလုံလောက်တာမျိုးဖြစ်နိုင်တယ်လို့အထက်လွှတ်တော်အမအ ਨੇ စုခေါင်းဆောင် Mitch McConnell ပြောဆိုခဲ့တာပါသမ္မတဂျိုးဘိုင်တန်ကဂျန်တစ်စာချင်းဆိုးပွဲမင်းကွန်းမှာညီညွတ်ရေးပြောဆိုခဲ့တာနဲ့ဒီမိုကရက်တစ်ဘက်ကသမ္မတဟောင်းကိုတရားစွဲရေးတိုးနေတာကရှင်းအောင်မညီဘူးလို့လည်းဝေဖန်ခံရပါတယ်။အောက်လွှတ်တော်ဥက္ကဋ္ဌဒီမိုကရက်အမတ်နန်စီပလိုစီကတော့ဒီဆွဆွဲချက်ကိုညင်းပါတယ်
။ I don't think it's very unifying to say
အားလုံးကိုမေးလိုက်ပြီးရှင်းဆက်ရအောင်လို့ဆိုတာကတိတ်ပြီးညီညွတ်စေတယ်လို့မထင်ပါဘူး။ညီညွတ်မှုကိုဒီလိုလုပ်တာမဟုတ်ပါဘူးတဲ့။သမ္မတဟောင်းကိုအထက်လွှတ်တော်ကတရားစီရင်နိုင်သလားဆိုတာမှလည်းဥပဒေရေးရာကျွမ်းကျင်သူတွေကသဘောမတူကြပါဘူး။ဒါပေမဲ့အထက်လွှတ်တော်မှာဒီမိုကရက်ကအနေငယ်အသာစီးရနေတာကြောင့်ကြားနာမှုကတော့ဆက်လုပ်မဲ့အခြေအနေရှိပါတယ်။သမ္မတထရန့်ကိုတရားစီရင်နိုင်ရေးအတွက်အထက်လွှတ်တော်အမတ်3ပုံ2ပုံထောက်ခံဖို့လိုပါတယ်။ဒါဟာဆိုရင်ဒီမိုကရက်အထက်လွှတ်တော်အမတ်အားလုံး50နဲ့ Republican အမတ်ဖက်ကအနည်းဆုံး18ဦးထောက်ခံဖို့လိုအပ်ပါတယ်။ရှိကာကိုတက္ကသိုလ်ကအစ်စ်ဟတ်ကတော့အခုလိုသုံးသပ်ပါတယ
် One of the consequences of impeachment
လွတ်တော်မှာတရားဆွဆုခံရမှုရဲ့အကျိုးဆက်ကတော့နောက်ထပ်ရာထူးတာဝန်ထမ်းဆောင်ရေးအရေးကြီးမပြည့်မီမှုဖြစ်နိုင်ပါတယ်ဒီမိုကရက်တီရဲ့ရည်ရွယ်ချက်ကိုကျွန်တော်နားလည်တာကတော့ပထမတစ်ချက်ကဇန်နဝါရီလ6ရက်နေ့လွတ်တော်ကိုကျူးကျော်ဝင်ရောက်မှုအတွက်စီရီပေးတဲ့သဘောမျိုးဖြစ်ပြီးဒုတိယချက်ကတော့သမ္မတထရန့်အနေနဲ့အ ਨੇ ဆုံးပြည်တော်စုအဆင့်ရာထူးနေရာတွေမရှင်းပြန်နိုင်ရေးဖြစ်ပါတယ်
2024ခုနှစ်မှာပြန်လည်ရှင်ပြိုင်မယ်ဆိုတဲ့သဘောမျိုးထရန့်ကပြောဆိုထားတာပါ
We love you We will be back in some form.
အခြေအနေပုံစံတစ်မျိုးနဲ့ပြန်လာမယ်လို့ပြောခဲ့တာပါ။သမရယာရုသက်တမ်းမကုန်ခင်မှာဖယ်ရှားခံရတာမဟုတ်တဲ့အတွက်သမရဟောင်းထရန့်ဟာပင်စင်ခန်းစား권ဝန်တန်းစရိတ်နဲ့သမရရဲ့အထူးလုံခြုံရေးအဖွဲ့အကာအကွယ်ဆက်ပြီးရနေပါတယ်။ဒီခန်းစား권ကြီးပေးထားတဲ့သမရဟောင်းများဆိုင်ရာဥပဒေကိုဒီမိုကရက်ဘက်ကပြင်ဖို့မလုပ်ဘူးဆိုရင်တော့တကယ်လို့ထရန့်မှာအပြစ်ရှိချောင်တွေ့ခဲ့ရင်လဲအကျိုးခန်းစား권ဆက်ရနေမှာပါ။ထရန့်ကိုတရားစွဲဆိုမှုကလွတ်တော်လုပ်ငန်းဖြစ်တာထားရှိကြောင်းသမ္မတဘိုက်ဒင်ကပြောပါတယ်။ဒါပေမဲ့ဒီလုပ်ငန်းစဉ်ကြောင့်အစိုးရအဖွဲ့ဝင်တွေကိုအထက်လွှတ်တော်ကအတီးပြုတ်ပေးတဲ့လုပ်ငန်းစဉ်ကိုတော့မနှောင့်နှေးစေလိုကြောင်းပြောပါတယ်
။ The more time we have to get up and running.
ဒီကိစ္စတွေကိုအချိန်ပိုယူပြီးဆောင်ရွက်နိုင်ရေးပိုကောင်းပါတယ်လို့သမ္မတဘိုက်ဒင်ပြောဆိုသွားတာပါ။ထရန့်ပေါ်တရားစွဲဆိုမှုကိုတော့ဖေဖော်ဝါရီလအတွင်းမှာစတင်ကြားနာနိုင်ပါတယ်။သမရာဟောင်းထရန့်ဟာလွှတ်တော်ကနှစ်ကြိမ်တရားစွဲဆိုခံရတဲ့ပထမဆုံးသောအမေရိကန်သမရာဖြစ်ပါတယ်။အမေရိကန်သမရာတွေထဲမှာတော့ယာရုသက်တမ်းကုန်ပြီးနောက်ပိုင်းအထက်လွှတ်တော်မှာကြားနာစစ်ဆေးခံခဲ့ရသူမရှိသေးပါဘူးရှင်။
တန်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုအမေရိကန်ပြည်အောင်စုဝါရှင်တန်မြို့တော်ကနေပြီးထုတ်လွှင့်ပေးနေပါတယ်။အမေရိကန်ပြည်အောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOA ရေဒီယိုနဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းပြီးထုတ်လွှင့်ပေးနေတာပါ။ရေဒီယိုအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိနဲ့ည9နိုင်ကနေ10နိုင်အထိအခြေအနေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးတော့ထုတ်လွှင့်ပေးနေတာပါ။ VOE ရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ Jerusalem တို့အပြင် VOE Facebook အစမျက်နှာမှာလည်းနှာစင်ကြည့်ရှုနိုင်ပါတယ်ရှင
်။မင်္ဂလာပါရှင်။မြန်မာနိုင်ငံတဝမ်းမှာရှိတဲ့လူခွင့်ရင်းနဲ့ပတ်သက်တဲ့အကြောင်းအရာတွေကိုတင်ဆက်ပေးနေတဲ့ဒို့တန်ပတ်စင် podcast အစီအစဉ်ကနေကြိုဆိုလိုက်ပါတယ်။ဒီအစီအစဉ်ကို Frontier မြန်မာနဲ့ Foundation Heron Dero ကပူးပေါင်းတင်ဆက်တာဖြစ်ပါတယ်။ကျွန်မကတော့ဇာနီပါ။ထိုင်းမှာအလုပ်လုပ်ချင်လို့မျောလင်းချက်တတိကြီးနဲ့စောင့်ဆိုင်နေတဲ့ထောင်နဲ့ချီတဲ့မြန်မာရှေ့ပြောင်းလူသမားတွေရဲ့အလုပ်သွားလို့ရခင်ကနှောင့်နှေးနေပါတယ်။သူတို့ထဲကအများစုကတော့ပွဲစားတွေအလုပ်အကန့်ရှာဖွေရေး agency တွေကိုပစံ၁၀သိန်းကျော်စီပေးထားခဲ့ရပြီဖြစ်ပါတယ်။အခုပေးလိုက်တဲ့ပမာဏကအစိုးရကသတ်မှတ်ထားတဲ့ဝန်ဆောင်ခရီးနဲ့များစွာပိုနေပြီးတော့ချိန်မှထားရတဲ့အတိုးတွေကလည်းပေးရမယ့်ရက်ကိုကြော်လွန်နေပါပြီ။ဒီဆောင်မကိုဒို့အတန်တရင်တော့အေးအေးအောင်ကဆက်လက်ပြောပြပေးသွားမှာပ
ါ။မြန်မာနိုင်ငံရဲ့ခြေလက်ဒေသတွေမှာအလုတ်ကန်ရှားပါးလာတာကဒေသခံတွေကိုနိုင်ငံရာချွတ်အလုတ်လုပ်ဖို့အကြောင်းဖန်လာစေပါတယ်။ဒီလိုသွားရှာရာကနေခေါင်းမုတ်ဖျက်ခံရတာလူကုန်ကူးခံရတာနဲ့အကြောင်းကြောင့်တခြားနိုင်ငံတွေမှာဖမ်းဆီးအကျဉ်းကျခံရတာအခြေဖြစ်နိုင်လို့အန္တရာယ်များလွန်းတဲ့စွန့်စားမှုတစ်ခုဖြစ်ပါတယ်။လူတွေဟာသူတို့ကိုတရားဝင်အလုပ်တစ်ခုရှာပေးဖို့ပြည်တွင်းကနှီးစက်ရပွဲစားတွေကိုအားကိုးတတ်ကြပါတယ်။မြန်မာရွှေ့ပြောင်းအလုပ်သမားတချို့ဟာသူတို့ခရီးစဉ်မစတင်ခင်မှာပဲနိုင်ငံသားချင်းအမျက်ချုပ်ခေါင်းမုတ်ဖျက်တာကိုခံနေရပါတယ်။အခုလည်းကြည့်ပါဦး။မောက်မာတို့အဖြစ်မှာကိုဗစ်ကြောင့်အလုံးမရှိတော့တဲ့သူယောက်ျားနဲ့အတူချိုင်းနိုင်ငံကိုအလုံးသွားလို့ကြမယ်ဆိုပြီးဆုံးဖြတ်လိုက်ကြပါတယ်။အဲ့လိုသွားဖို့ဂျာခန်ပွဲစားတဦးနဲ့အေဂျင်စီတစ်ခုစီကနေသူတို့အကူအညီယူခဲ့ရပါတယ်။ဝန်ဆောင်ခအတွက်ကတော့ငွေကျပ်သိန်း20ကျော်ကိုတစ်နာရီ9ကျပ်တိုးနဲ့သူမှချိလိုက်ရပါတယ်
။အေဂျင်စီတက်ရဲမဟုတ်ဘူး။ဒါမှတဦးရှိသေးတယ်အဲ့ဒါပွဲစားကနေမှအေဂျင်စီနဲ့ချိတ်ပေးတာပေါ့။အေဂျင်စီကတဦးနဲ့တဦးယူတာမတူဘူး။တချို့ကျတော့17သိန်းခွဲ၊တချို့က18သိန်းအညီမတို့တော့73နဲ့ညီမတို့ထက်များတဲ့လူလဲရှိကောင်းရှိနေမယ်ပေါ့နော်ဒီညီမတို့ဒီထက်မှဂလူဖွဲ့ထားတဲ့လူတွေရောရှိတယ်78သိန်းအောင်ကုန်ခဲ့တယ်တဲ့ညီမတို့ကဟို73သိန်းတပုံနဲ့ပြရတဲ့73သိန်းတော့အဲ့ဆောက်အုပ်လုတာဘာညာမပါသေးဘူးညီမတို့ဆောက်အုပ်လုတာဆိုရင်တယောက်ကို3သိန်းကျော်လောက်ကုန်တယ
်အလုသမားတွေဟာစာချုပ်ချုပ်ပြီးပွဲစားစီငွေချေပြီးတဲ့အချိန်သူတို့ကိုအစိုးရကတရားဝင်ခွင့်ပြုထားတဲ့ဘေးအေဂျင်စီကပို့ပေးမှလဲဆိုတာကိုမသိကြပါဘူးတခါမှလဲဓာတ်ရိုက်ပြောဆိုဆက်ဆံမှုချင်းမရှိသလိုစာချုပ်ကိုလည်းတည်တည်ကြာမဖတ်ကြပါဘူးမအုံမာကတော့လွန်ခဲ့တဲ့3နှစ်ကလေးကထိုင်းကိုသွားအလုပ်လုပ်နေတဲ့သူမညီမဖြစ်သူချိတ်ခဲ့တဲ့ပွဲစားနဲ့ပဲဆက်ချိတ်တာဖြစ်ပြီးတော့ညီမဖြစ်သူသွားတော့ကတော့6သိန်းလောက်ပေးခဲ့ရတယ်လို့ပြောပြပါတယ်ဒါပေမဲ့မအုံမာနဲ့သူ့အမျိုးသားကတော့တယောက်ကိုဝန်ဆောင်က73သိန်းပေးခဲ့ရတာပါအဲ့ဒီပတ်စံကိုပြီးခဲ့တဲ့ဖေဖော်ဝါရီလကချိတ်ခဲ့တာဖြစ်ပြီး
တနှစ်နီးပါးလောက်အထိအဲ့ဒီအကျွေးအတွက်အကျိုးပေးနိုင်ဖို့ကိုထိုးလင်းမြာရုန်းကန်နေရဆဲဖြစ်ပါတယ်။ COVID-19 ကြောင့်မအုံမနဲ့သူ့မျိုးသားတို့ထိုင်းနိုင်ငံကိုသွားခွင့်မသာသေးပါဘူး။သူတို့စာချုပ်မှာတော့ဝန်ဆောင်ကဟာတသိန်းခွဲဝန်းကျင်လောက်သာရေးထားပေမဲ့ပွဲစားကတော့အချက်ပိုကြောင်းချပါတယ်။အစိုးရသတ်မှတ်ချက်ကတော့ထိုင်းသွားမဲ့ MOU အလုပ်သမားအကျွတ်ဝန်ဆောင်ကမြန်မာငွေတသိန်းခွဲကျပ်နဲ့ထိုင်းဘတ်ငွေ3600သာဖြစ်ပါတယ်။
အစိုးရသတ်မှတ်ထားတာလည်းပိုပြီးကြောက်ခံထားတယ်ဆိုတော့အခုရောဂါတွေဖြစ်မှပိုတွေကလည်းတိတာအရင်စာချုပ်ချုပ်ခံနေကြောလည်းမတိခဲ့ဘူးဘလောက်ဆိုတော့ပေါ့နော်နင်တို့ဘလောက်ကြမ13နှစ်ပြီးရမယ်17နှစ်ပြီးရမယ်အခုတည်းကသွားကျင်စောနဲ့အော်ဟုတ်ကဲ့ပြေးမယ်ချုပ်မယ်ပေါ့ညီမတို့ကလည်းမရှိလို့သွားလှုပ်ရှားရမှာလေသက်ဆံပေါ်လို့သူတို့ပေးထားကြအောင်ပေါ့ဟုတ်တယ်မလားဒီလိုအစိုးရသတ်မှတ်ထားတာထက်သူတို့ကပိုကောက်ထားတဲ့ဟာတော့ညီမတို့လည်းပြန်ပေးစီချင်တာပေါ့နော
်အတော်ခက်ပြောဆိုပြီးမှပွဲစားကသူတို့လင့်မြားကိုထိုင်းမသွားရခင်စက်ကြမှာဝန်ဆောင်က6သိန်းကိုခဏပြန်အမ်းပေးတာပါပဲ
အခုကသူတို့က6သိန်းပြန်ပေးတယ်လားပြောတယ်ဒါတွေကိုကပြန်ပြီးထွက်ခွာရင်းနဲ့ပေးရမှာလေသူတို့ကအဲ့လိုစကားကန်နဲ့ပြန်ပေးရညီမတို့အခုကညီမတို့ပြည့်စုံကြတာအခုသူတို့အစိုးရကဘယ်လောက်သတ်မှတ်ထားလဲအဲ့တိုင်းပဲကောက်လေဟုတ်တယ်မလားအခုကကျတော့သူတို့ကအများကြီးပို့ပြီးကောက်ခံထားတော့ခါတော့ညီမတို့ပို့ဖို့တော့နင့်နာပြီညီမတို့ကရေးနှက်ခါနာဖြစ်တယ
်မဟုတ်မှာကပြောကြရပါသူမလိုပဲထိုင်းကိုသွားလို့လို့ဖို့စောက်ဆိုင်နေသူ6000ကျော်ရှိနေပါတယ်။သူတို့ဟာလည်းပွဲစားစီကနေဝန်ဆောင်ကတစ်စိတ်တစ်ပိုင်းပြန်ရတာမျိုးရှိပေမဲ့ထိုင်းသွားရတဲ့အခါမှာပြန်ပေးရမှာဖြစ်ပါတယ်။ဒါပေမဲ့တချို့ကြပြန်တော့လေဘယ်လိုက်ရမှန်းကိုမသိလို့ပြန်မရသူလည်းရှိပါတယ်။တချို့ကတော့အလုံးကရချင်တာကြောင့်ဝန်ဆောင်ကပြန်မယူပဲချွတ်ခွင့်ရမယ့်အချိန်ကိုသာစောင့်မျှော်နေသေးပါ။ဒီထဲမှာအစိုးရကြောင်အုပ်ဆရာဖြစ်ခဲ့မှုတဲ့ဦးအောင်ဆန်းဝင်းလည်းအပါအဝင်ပါသူကလည်းပွဲစား3ဆင့်ခံပြီးမှအေဂျင်စီနဲ့ချိတ်မိပြီးပွဲစားစီဝန်ဆောင်က10သိန်းပေးပြီးငွေချေစာချုပ်ချုပ်ထားတာဖြစ်ပါတယ်။သူ့ passport ရဖို့ကိုလည်းအစင်စင်ကြံ့ကြတဲ့ဌာနဆိုင်ရာလုပ်ငန်းတွေကိုမလုပ်ချင်လို့တရားမဝင်ပွဲစားတူငှားပြီးလုပ်ခဲ့တာပါ။အစိုးရစီမှာကိုယ်တိုင်လုပ်ရင်အများကြီးတက်တာမှတည်ပေမဲ့ပွဲစားကို3သိန်းပေးပြီးလုပ်ခဲ့တာဖြစ်ပါတယ်
။ဆိုလို့တစ်သိန်းအောင်ကျော်တစ်သိန်းခွဲတော့ပေးရတယ်။သူ့ဟာကိုတိုးပြီးတော့လုပ်မယ်ဆိုရင်တော့လေ9000လို့ပြောတာပဲ။သူ့ဟာကိုတိုးလို့မကျိုးစီးရင်ကြားရဲကြားရဲပြီးတော့မာကြီးများတယ်အဲ့ဒီမှာရှိတဲ့ပွဲစားအမှတ်ဆိုလို့ရှိရင်ပြည့်တယ်ပြတ်တယ်ကဏ္ဍဆိုင်ရာဒီဝန်ထမ်းတွေရလည်းပဲသူတို့ရဲ့လစာအနေထားနဲ့ဒီပွဲစားနဲ့အကုန်ထိတ်ကြတာကိုနေရာတိုင်းမှာညီနည်းနေရာမဆိုပွဲစားနဲ့မကင်းဘူးခင်ဗျအဲ့မှာရှိတဲ့ဝန်ထမ်းတွေကပွဲစားမျက်နှာမြင်လာနဲ့ဒီတဲ့ပတ်သက်တဲ့ပုံစံတွေကိုအရင်လောက်ပါလိုက်အရင်လောက်ပြရမှာဆိုတော့သူပြနေပြီလေ
ဟုတ်
သူတို့လည်းအကျုံမြအားလုံးခွဲဝေပြန့်ယူကြတာပေါ့အဲ့တော့ပြည့်ကတ်တွေကလည်းနေရလာမှာဆိုတော့တရက်၃ရက်တောက်မဲ့စားဆိုတရက်နဲ့ပြတ်မှာဆိုလို့ရှိရင်ပြေးလိုက်ကွာကြာတယ်ကွာအပြေးပြေးရတာတော့တင်းသွားကြောပြန်ပြန်ဖြင့်ပြီးရောက်တာပဲ
သူစာချုပ်ချုပ်ပြီးတာနဲ့တွားရတော့မယ်ဆိုတာကြောင့်မိတ်ဆွေတွေတော့နှုတ်ဆက်ပွဲလုပ်ခဲ့သေးတယ်လို့ဦးအောင်ဆန်းဝင်းကပြောပါတယ်အဲ့ဒီကလေးကမချွတ်ရတော့ပဲစောင့်နေတာ6လလောက်ရှိနေပါပြီသူကတော့ပြန်အန်းခွင့်မလိုချင်ပဲချွတ်ခွင့်ရရင်အမြန်ဆုံးချွတ်ဖို့သာဆန္ဒရှိနေတာပါဝန်ဆောင်ကများနေတာကိုအများစုကတော့သူ့လိုပဲလက်ခံကြလိမ့်မယ်လို့သူကအခိုင်အမာကိုပြောပါတယ်ဝန်ဆောင်ကပို့ပြီးပေးနေရတာထိုင်းသားမဲ့အလုပ်သမားတွေကြားအဖြစ်များပြီးတော့တခြားမြန်မာကအသွားများတဲ့ဂျပန်နဲ့မလေးရှားသွားမဲ့သူတွေလည်းကြုံနေရပါတယ်။အစိုးရကဂျပန်အတွက် US ဒေါ်လာ2800နဲ့မလေးရှားအတွက် US ဒေါ်လာ850ကိုသတ်မှတ်ထားတာပါ။အလုပ်သမားအရေးဆောင်ရွက်ပေးနေတဲ့ CDUM ရဲ့ရွှေ့ပြောင်းအလုပ်သမားဌာနကတော့ဝန်ဆောင်ကပို့ကောက်တဲ့ပြဿနာအပါအဝင်အလုပ်သမားပွဲစားနဲ့အေဂျင်စီအကြားပြဿနာ100ကျော်ကိုနှစ်စဉ်ဖြည့်ရှင်းပေးနေရပါတယ်။2019ခုနှစ်က183မှုဖြည့်ရှင်းပေးခဲ့ရပြီး2020မှာတော့145မှုရှိတယ်လို့ CDUM ရဲ့ရွှေ့ပြောင်းအလုပ်သမားဌာနကကိုဟိန်းလက်ကပြောပါတယ
်။အခုဖြည့်ရှင်းနေရတဲ့အဲ့လိုမှုတွေပါပဲ။ဒါကြောင့်ဟိုတသိန်းကတော့နံပါတ်ထိုးခိုင်းတာရှိတယ်။ကျွန်တော်တို့ကတော့ဘာဖြစ်လို့လဲဆိုတော့တကယ်ပေးရတာ10သိန်းဒါအတရားတမနံပါတ်ထိုးခိုင်းတာလေ။မထိုးရင်မတော်ရဘူးဆိုတဲ့ဟာမျိုးပြောပြီးတော့မှသူကထိုးခိုင်းတာဖြစ်တဲ့အတွက်ကြောင့်တော့ကျွန်တော်တို့ကတော့ဥပဒေပေါင်းဘဲကနေပြီးတော့ဒီလိုမဲ့ဟာမျိုးကိုလည်းပဲပြန်ပြီးတော့ဖြည့်ရှင်းပြရတာညာရည်ကြီး။တမတ်ဝင်ဆောင်ကားတော့ပို့လာမှန်းတယ်။ဒါပေမဲ့အခုပြောနေတဲ့10သိန်း7သိန်းကြီးရောက်တာတော့နည်းတယ်။ဘာလို့လဲဆိုတော့ပွဲစားအဆင့်ဆင့်ကနေလာတဲ့အတွက်ကြောင့်အဲဒီလိုဟိုကောက်ခံတဲ့ကြီးနှုန်းကြီးကပို့ပြီးတော့များသွား။တချို့ဆိုရင်ဒီတယောက်သွားဖို့ပွဲစား56,000လောက်ရှိနေတော့အဲ့မှာနေ3နေတင်တော့ကဖြစ်သွားပြီ။ဆိုတော့ဒါတွေလည်းမသွားပြန်မှတိအချချူတင်ပြင်းပြီးတော့လိလာဖို့လိုတယ်။
တရားဝင်မှတ်ပုံတင်ကြတဲ့ပြည်ပအလုပ်ကံရှာဖွေရေးအေဂျင်စီကလက်ရှိမှာ300ကျော်ရှိနေရပါအလုပ်သမားအပေါ်ခေါင်းပုံဖြတ်ပြီးအေဂျင်စီရဲ့ဘက်ကတာဝန်ယူမှုမရှိရဟာအရင်အချက်အေဂျင်စီအရေးကြွက်တွေများလာတာကြောင့်လို့ကိုဟိန်းလက်ကပြောပါတယ်
ตัวเวชเป็นแก่วันสองก็ปกเอาเด็กกิสาเรโกแล้วแต่มาลุงเอ็มมุ่งจี้ใจเนี่ยปีตุยเอ็งวันจี้ชนะเนี่ยยืนอยู่ในบงกุดอกูเห็นแล้วก็แล้วแต่มาวันจี้ชนะอันนี้เนี่ยก็รอยืนอยู่ในจี้จี้เลยยืนอยู่ในจี้จี้เลยยืนอยู่ปารุสเจ้าหน้าที่เอาไหนเลยสุดเจ้าหน้าที่ชุดเด็กสี่เจ้าหน้าที่เลยอันนี้เด็กสี่เนี่ยปัตตาบีรอเจ้าหน้าที่ประกันเลยบีรอโอ้ที่ยืนจี้กูเจ้าหน้าที่เด็กสี่เลยเด็กผู้มาเดียดยืนจี้อ่ะ ทุกคนเลยโหเจ้าหน้าที่มาขอเช่นเลยวันแข่งเลยบ่เปล่ากูเดินไปอยู่เลยตัวป่วยเลยแต่เมื่อตั้งแต่วันที่ฐานะซีซีบีเอชมาดีเอจีซีอยู่เลยยี่ยูรามิชิดเลยตั้งแต่ยังลูกตัวมาอยู่เลยเปลี่ยนเลยชีชินดีรามิชิเวเน่โหลูกตัวมากูโหกล้วยดาวเวโหลูกตัวมาเปลี่ยนอยู่เดียร์สุดท้ายเนี่ยหาไม่ได้เลยชีเอลูกตัวมาวันที่ฐานะเลยลูกสาวเนี่ยมูเนี่ยปัตตาบีฐานะก็เปลี่ยนสุขวัญชีตัวเองก็สุดตัวไม่มีอะไรไปไหมสุดตัวไม่อาชีพได้บ่
ကျွန်တော်တို့ကအခုလိုရှိတဲ့အရာပွဲသားပွဲသားနေမှာအေအေစီရဲ့ဖုန်းနံပါတ်ကိုကြောင်းကြည့်ခဲ့ပြီမယ်သူတို့ငွေတွေဆုံးရှုံးမှာနဲ့ထိုင်းသွားခွင့်မရတော့မှာကိုစိုးရိမ်လာကြောင်းတောင်းမရခဲ့ပါဘူးထိုင်းသွားဖို့စောင့်မျှော်နေစေမအုံမှာကတော့
ဟိုအတော်လို့သွားရညာဆိုတော့ဆောင်းရင်းဆောင်းရင်းနေပဲလာရည်လဲကြားလာပြီမယ်အဲ့လိုမျိုးပေါ့နော်ညီမတို့အခုခဲထားရတော့ဘယ်လိုလဲအော်ငါတို့ဟိုလမ်းနေခွင့်လို့သွားပြီဆိုရင်တော့ဆက်နိုင်မှာပေါ့အခုဒီလိုလာရည်ရကြပြီဆိုတော့ဒီအတိုးတွေရောအရင်တွေရောပေါင်းလိုက်လို့ရှင်လို့ရှင်လဲကိုကနေတော့မှာမဟုတ်ဘူးအခုညီမတို့သွားခဲ့တော့ရှင်းအောင်မှမတနေ့ကျော်နှစ်နှစ်လောက်ကလောက်ဆက်ရတော့မသိဘူးကို့အတွက်
တို့အတန်ဖွဲ့သားတွေကမျှော်လင့်မိပါတယ်။ဒီစီစဉ်ကိုတင်ဆက်ပေးခဲ့တာကတော့တို့အတန်ကအေးအောင်ဇာနီနဲ့ Diane James တို့ဖြစ်ပါတယ်။တို့အတန်တန်လှည့်အစီအစဉ်ကို Frontier မြန်မာရဲ့ website နဲ့ Facebook စာမျက်နှာတွေအပြင်တို့အတန်ရဲ့ Facebook စာမျက်နှာ SoundCloud YouTube iTunes တို့ကနေလည်းဝင်ရောက်နားဆင်နိုင်မှာဖြစ်သလို VOA ကထုတ်လွှင့်တဲ့ Radio စီစဉ်မှာလည်းစနေနေ့ည9:00ကနေ10:00အတွင်းနဲ့တနင်္လာနေ့နဲ့6:00ကနေ8:00အတွင်းမှာလည်းနားဆင်နိုင်ပါတယ်။ဒီစီစဉ်ကိုမြန်မာနိုင်ငံဆိုင်ရာနယ်သာလန်တန်ယုံနဲ့ဆွစ်ဇာလန်ဖွံ့ဖြိုးရေးနဲ့ပူးပေါင်းဆောင်ရွက်ရေးအေဂျင်စီ SDC ကပံ့ပိုးကူညီထားပြီး Frontier မြန်မာနဲ့ Foundation Hirondero ကပူးပေါင်းတင်ဆက်တာဖြစ်ပါတယ်။နောက်တစ်ပတ်တွင်မှလည်းစောင့်မျှော်နားဆင်ကြဖို့ဖိတ်ခေါ်ချင်ပါတယ်။တို့အတန်အစီအစဉ်ကိုနားဆင်ပေးတဲ့အတွက်ကျေးဇူးအထူးတင်ရှိပါတယ်။မင်္ဂလာရှိတော်နေ့လေးဖြစ်ပါစေရှင်။
မြန်မာရေးရဆင်းရဲကန်းအစီအစဉ်ကနေကြိုဆိုလိုက်ပါရစေ။မြန်မာနိုင်ငံမှာ2020အတွင်းရွေးကောက်ပွဲကျင်းပပြီးသည့်ကတည်းကနှစ်လကျော်ဆိုတဲ့အချိန်တစ်ခုကိုရောက်ရှိနေပြီဖြစ်ပါရစေ။ဒါပေမဲ့လည်းရွေးကောက်ပွဲနဲ့ပတ်သက်တဲ့အငင်းပွားမှုတွေ၊စောကတက်မှုတွေကတော့ဒီကနေ့အချိန်ကြီးရှိနေတဲ့ဖြစ်ပါရစေ။သူတပြင်းတော့တက်မတော်အနေနဲ့ရွေးကောက်ပွဲရဲ့ဆင်းနေကိုစစ်စစ်ပြီးတော့မှဒေါ်လာထုတ်ပြန်မှုတွေလုပ်ဆောင်တာ၊ကြော်သူရွေးကောက်ပွဲကော်မရှင်အနေနဲ့ရွေးကောက်ပွဲဆိုင်ရာပြဿနာတွေကိုဖြေရှင်းပေးဖို့တောင်းဆိုတာ၊နောက်တစ်ခါဒီပြည်အောင်လွတ်တော်ခေါ်ယူပြီးတော့ရွေးကောက်ပွဲဆိုင်ရာပြဿနာတွေကိုဖြေရှင်းဖို့အောက်ဆိုရည်လည်းရှိခဲ့ပါတယ်ဆိုတော့တက်မလော်အနေနဲ့ရွေးကောက်ပွဲမှာထားတဲ့သဘောထားဒီရွေးကောက်ပွဲရလဒ်ကိုရှုမြင်ပုံတွေဟာဒီရွေးကောက်ပွဲအရာဖြစ်လာမဲ့လာမဲ့လွတ်တော်ဆိုရနဲ့တက်မလော်ရဲ့ဈာကဆက်ဆံရေးပုံမှာဘယ်လိုကြိုးတက်ရမှုတွေရှိလာနိုင်မလဲဒါအပြင်နိုင်ငံရေးပါတီမဟုတ်တဲ့တက်မလော်အနေနဲ့ရွေးကောက်ပွဲရလဒ်တွေကိုဒီလိုစောရကတက်ဖို့ခွင့်ရရှိပါသလားဒါတွေကိုဒီကဘက်ဆွေးနွေးကစီစဉ်မှာဆွေးနွေးသွားကြမှာဖြစ်ပါတယ်ပြပောင်းဝင်ဆွေးနွေးပြဖို့တဲ့ဖိတ်ခေါ်ထားတဲ့သူတို့ရှိပါတယ်ဖိတ်ခေါ်ထားတဲ့သူတို့မှာတူကတော့တရားရေးဝင်ကြီးဟောင်းတူဖြစ်ပြီးတော့နိုင်ငံရေးလေးလာသုံးသက်သူတူဖြစ်တဲ့အငယ်ဦးရတုဖြစ်ပါတယ်။နောက်တစ်ခါဒီစည်ရေးနိုင်ငံရေးလေးလာသုံးသက်သူတူဖြစ်တဲ့ဆရာဦးမမောင်ဆိုဖြစ်ပါတယ်။ဆိုတော့ဆရာအားလုံးပဲမင်္ဂလာပါခင်ဗျာ။ဟုတ်ကဲ့ဆိုတော့ကျွန်တော်တို့လက်ရှိအချိန်မှာတော့ကျွန်တော်တို့ဒီရေကောက်ပွဲကပြီးဆုံးသွားတာဒီနှစ်လကျော်လောက်ရှိပြီဆိုတော့လည်းရေကောက်ပွဲနဲ့ပတ်သက်တဲ့ဒီစောရကတက်မှုတွေနောက်တစ်ခါဒီရေကောက်ပွဲနဲ့ပတ်သက်ဝေဖန်မှုတွေကလည်းပြီးဆုံးပြီးပါဘူး။သူသိတော့ဒီတက်မတော်အနေနဲ့ဒီရေကောက်ပွဲမဲဆင်းခဲ့သူစစ်တွေ့ရှိချက်တွေကိုသဘောထားထုတ်ပြန်တာတွေရှိတယ်။နောက်တစ်ခါဒီရွေးကောက်ပွဲကော်မရှင်နဲ့ဒါတွေကိုဖြည့်ရှင်းပေးဖို့တောင်းဆိုတာတွေရှိတယ်ပေါ့။နောက်ဆိုတစ်ပိုင်းတည်းမှာပဲသူတို့ဒီလွတ်တော်ခေါ်ယူပြီးတော့ပြောင်းလွတ်တော်ကနေပြီးတော့ဒီရွေးကောက်ပွဲဆိုင်ရာကိစ္စရပ်တွေကိုဖြည့်ရှင်းပေးဖို့ဒီလွတ်တော်ခေါ်ဖို့တောင်းဆိုပေးမယ်လေဒါ။ဒါပြောင်းလွတ်တော်ကတော့လွတ်တော်ခေါ်ဖို့မရှိဘူးတုံ့ပြန်တာတွေရှိပါတယ်။ဆိုတော့လက်ရှိနိုင်ငံရေးအခြေအနေမှာတော့ဒီတက်မတော်အနေနဲ့ရွေးကောက်ပွဲအပေါ်မှာသုံးတရားလက်ခံနိုင်ဖို့အတွက်ကိုသူရှင်နေတခုမသိမရှိသေးဘူးဆိုတော့လက်ခံနေဆိုပေမဲ့လည်းဒီကောက်ပွဲဆိုင်ရာကိစ္စရပ်တွေကိုဖြည့်ရှင်းဖို့တောင်းဆိုနေတာတွေသဘောထားထုတ်ပြန်နေတာရှိပါတယ်
ဆိုတော့ဒီတက်မတော်အဖွဲ့အစည်းအနေနဲ့ဒီရွေးကောက်ပွဲအပေါ်မှာဒီလိုမျိုးလှုပ်ဆောင်နေတာပေါ့ဒီရွေးကောက်ပွဲပေါ်မှာစီစဉ်နေတာရွေးကောက်ပွဲမဲဆင်းနေကိုလိုက်ပြီးတော့ဒီစီစဉ်ပြီးတော့ထုတ်ပြန်နေရတယ်ဘာကိုရွေးချက်ရှိတယ်လို့ဒီအကြံဉာဏ်ရမယ်ဆရာတို့နားလည်လို့ရအောင်လို့ယူဆတာမျိုးရှိတယ်ဆိုတော့ကျွန်တော်အမြင်ကတော့ဟိုတက်မတော်ရဲ့ထုတ်ပြန်ချက်တွေရနေ၃ဆမှာဆိ င်ဟာရွေးကောက်ပွဲရလက်ကိုလက်မခံဘူးလို့ပြောတာမဟုတ်ဘူးအဲရွေးကောက်ပွဲရနဲ့ပတ်သက်လို့ရှင်တော့ဒီမဲစည်းနေမှာတော့တန်တရားဖြစ်ပေါ်ရရှိစီရတယ်လို့ပြန်လဲစစ်ဆေးပေးတယ်လို့တောင်းဆိုနေတယ်လို့ကျွန်တော်မြင်ပါတယ်ရွေးကောက်ပွဲရလက်ဒီခုလုံးကိုလက်မခံဘဲနဲ့ညှင်းဆုံနေတာတော့မဟုတ်ပါဘူး
ဟုတ်ကဲ့ဟုတ်ကဲ့ဆိုတော့ငွေဥမောင်ဆိုးအနေနဲ့ပေါ့ဒီတက်မတော်ရဲ့လက်ရှိဒီရုပ်ောက်ပွဲပေါ်မှာဒီလှုပ်ဆောင်နေတဲ့သဘောထားတွေကဟိုသူ့ရဲ့ဒီအနှစ်သာရအပြင်ဘာတွေရွေချက်တွေရှိနိုင်တယ်လို့ယူဆတယ်ခင်ဗျာ
ညရုပ်ောက်ပွဲဆိုတာကကျွန်တော်ရုပ်ောက်ပွဲကဘယ်အခြေခံဖြစ်လာတယ်ဆိုတာသိရမှာကျွန်တော်လက်ရှိရုပ်ောက်ပွဲဆိုတာ2008အခြေခံဥပဒေအောက်ကဖြစ်လာတဲ့ရုပ်ောက်ပွဲပါ2008အခြေခံဥပဒေဆိုတာလည်းတက်မတော်ရွေချက်တွေဥပဒေပါတော့သိတာနော်အဲ့တော့ရုပ်ောက်ပွဲလေးမှာဆံမွန်နဲ့ပတ်သက်တဲ့သူ့ရဲ့ပုံမှန်လည်းအများကြီးပဲအဲ့တော့ရုပ်ောက်ပွဲ2008ခြေကံဥပဒေလေးလာဆိုရဆိုနောက်ရှိခြေကံဥပဒေထဲမှာတမရောဆိုရင်ဝါရာကိုပေါ်ပြတာအချိန်119ချိန်ရှိတယ်။အဲကြံတဲ့ထက်ခါထက်ခါပေါ်ပြတဲ့ဝါရာတွေဆိုတော့အချိန်40လောက်ပဲရှိတဲ့သောဝါရာဒုတိယအများဆုံးနှစ်ခုဆိုနော်အသုံးစားလို့ပုံများတယ်သူ့ရဲ့ဝါရာကိုပေါ်ပြရတာဆိုတာအထူးပြုထားတာညားတာအဲ့တော့ဒီပုံမှန်အားလုံးကိုထုတ်လိုက်ရင်သူကဘာသွားတွေ့ရလဲဆိုတော့2008အခြေခံဥပဒေထိမ့်သိမ့်ကောင်ဝယ်စောင့်ရှောက်သူကတမတော်ဖြစ်တယ်ဆိုတော့ပုံညွန်းတာဒါအဲ့သူ့ရဲ့အနှစ်သာရအဲ့တော့ဒီ2008အခြေခံဥပဒေကိုထိမ့်သိမ့်ကောင်ဝယ်စောင့်ရှောက်တာတမတော်တောင်းဝယ်ဖြစ်တယ်ဒါကြောင့်မလို့ဒီအောက်ကပေါ်လာတဲ့ရုပ်ောက်ပွဲအပါအဝင်တိစအဝဝခင်းကြောင်းမှုတမတော်မှာတောင်းဝယ်ရှိရဲ့သူခံယူတဲ့အခြေခံပုံမှာဒါပေါ်လာအဲ့တော့ဒါကမလို့တင်မှုမှားတယ်မှန်တယ်ဆိုအငင်းပွားမှုတော့ရှိတာပေါ့ဗျာကျွန်တော်တခြားနိုင်ငံကဒီမိုကရေစီစံနှုန်းအနေနဲ့သွားကြည့်လို့ရမကြိုက်ဘူးကြိုက်တယ်ရှိသို့တော်လည်းကျွန်တော်တို့သတိပြုရမှာတော့2008ခေတ်ကဥပဒေဆိုတာတမရဆွဲထားတာဖြစ်တယ်အဲ့တမရခန့်ကဏ္ဍကြီးတယ်နော်အဲ့အောက်မှာဖြစ်နေတဲ့ဒီကိစ္စလည်းဖြစ်တယ်ဆိုတော့သဘောပေါက်
ဟုတ်ကဲ့ဟုတ်ကဲ့ဆရာဟိုကလေဒီတခုကကျွန်တော်ထပ်ပြီးတော့မှဒီအားနဲ့ပဲဆက်ဆက်လို့နေချင်တာကဆိုတော့တမတော်ကတော့ဒီဖွဲ့စည်းပုံခြေခံဥပဒေမှာတော့တမတော်ရဲ့ခိုင်ခံတာတွေကတော့တော်တော်လေးကိုဆရာဆွေးနွေးပေးလို့ပါတာပေါ့နော်ဆိုတော့ဒီပိုင်းလေးကကျွန်တော်ပြန်ကြည့်ရတဲ့အခါကျတော့ဒီတမတော်ဆိုတာနိုင်ငံရေးပါတီလည်းမဟုတ်ဘူးရွေးကောက်ပွဲမှာလည်းဒီဟိုဟာဒီမဲပေးသူအနေနဲ့ပါဝင်တဲ့အခြေအနေတော့ရှိရဒါမဲ့လေဒီနိုင်ငံရေးပါတီတည်းရဲ့မဟုတ်တဲ့အတွက်ကြောင့်ဆိုတော့ဒီတမတော် institution အနေနဲ့ကရွေးကောက်ပွဲအပေါ်မှာဒီလိုမှတ်ချက်တွေပြုတာရွေးကောက်ပွဲရဲ့ဒီဟိုဟာရွေးကောက်ပွဲအခြေအနေပေါ်မှာဝင်ရောက်ပြီးတော့မှသူတုံးသက်ပြောဆိုတာတွေဒီဒီကျွန်တော်လာသွားမဲ့ဒီရှေ့ဆက်သွားမဲ့အခြေအနေပေါ်မှာဘယ်လိုမျိုးကြိုးပမ်းရမှုတွေရှိနိုင်မလဲဒါပေါ်မှာဆရာအငယ်ဥပမာဆိုအရင်ဆုံးဆွေးနွေးပြီးပါမလို့မျိုးရှိနေလဲခင်ဗျာ
ဆိုတော့ဒါကတင့်တယ်မတင်ဘူးဆိုတာကလူပုဂ္ဂိုလ်တယောက်ကအမြင်ဖြစ်မယ်နိုင်ငံရေးပါတီတစ်ခုရဲ့အမြင်ဖြစ်မယ်ဒါမဲ့တက်ကနေပြီးတော့အခုလုံနေတာကတော့တက်မလို့ဒီဒီရုပ်ောက်ပွဲကိုနိုင်ငံရေးပါတီဘုတ်ပွဲဘာကြောင့်ဝင်လဲဆိုတော့ခုနကကျွန်တော်ပြောရချက်သူအဓိကကင်တာ2008အခြေခံဥပဒေထိန်းသိမ်းကာကွယ်စောင့်ရှောက်သူတို့ကင်တွယ်ထားတဲ့အတွက်ကြောင့်ဒီ2008အခြေခံဥပဒေအောက်မှာလုပ်တဲ့ညာအားလုံးရုပ်ောက်ပွဲပါပေါ့အားလုံးဒီ2008အခြေခံနဲ့ညီမညီတို့ထိန်းသိမ်းကာကွယ်စောင့်ရှောက်ပွင့်ရှိတယ်ဆိုတဲ့အခြေခံကသူလုံနာအဒါမှားတယ်မှန်တယ်ဆိုတာကတော့နိုင်ငံရေးပါတီတို့သမုတ်မှုကြီးရဲ့
ဟုတ်ကဲ့ဟုတ်ကဲ့ငွေရတဲ့ဘက်ဒီဘက်မှာဗာများဆွေးနွေးကြတာရှိမြဲခင်ဗျာ
ဟုတ်ကဲ့ဆရာဦးမောင်ဆိုးပြောသလိုပဲလေဒါ2000အမျိုးသားညီလာခံနောက်တစ်ခါအမျိုးသားညီလာခံမတိုင်ခင်မှာရှိတဲ့လမ်းပြမြေကို9ရက်ပေါ့နောက်ပြီးရင်အမျိုးသားညီလာခံနောက်တစ်ခါကျွန်တော်တို့အဲ့ဒီကနေပေါ်ပေါက်လာတဲ့ဖွဲ့စည်းပုံအခြေခံဥပဒေဆိုတာကတမ်မတော်ကနိုင်ငံရေးခန့်ကဏ္ဍနေသူအစဉ်စဉ်စုပ်ခွာဖို့အတွက်ဆွဲထားခဲ့တဲ့ဇန်ညွန်းပဲလေအဲ့ဒီဇန်ညွန်းကသူကတရားရဂိုင်းတော့နေခု25ရဂိုင်းတော့ကျန်တယ်အဲ့ဒီဟာသူကသူ့ရဲ့ဇန်ညွန်းတိုင်းပဲအဲ့ဒါပြည်ခိုင်ပြိုးပါတီရောကျန်တဲ့နိုင်ငံရေးပါတီရော NLD ပါတီပဲလေ2012မှာဒီဇန်ညုံးကိုလက်ခံပြီးတော့ဝင်ကနေတာ哦အဲ့တော့ तू ကဇန်ညုံးရေးဆရာလည်းဖြစ်တယ်ဒါရိုက်တာလည်းဖြစ်တဲ့အခါကျတော့ तू ဇန်ညုံးတမ်းမှာတရုတ်ဆောင်တဲ့သူတွေကို तू ဘဝင်မကြောက်ဆိုရင် तू ဝင်ပြောမှာပဲဒါကနိုင်ငံရေးပါတီနေနဲ့ပြောတာမဟုတ်ဘူးဖွဲ့စည်းပုံခြေခံဥပဒေမှာအဲ့လိုပြောနိုင်ဖို့တော့ကိုသူ့ကိုကျွန်တော်ကပေးထားခဲ့တဲ့ aku ini di bawah cikam rumah biar ni lah. Tambah lu design yang ni sih ni di le, di bawah di bawah cikam uli sih ni di le soal no. Tambah lu ye, biar ye sokong sih le soal lu lekam. Biar ye sokong lemakam ni, dah maya u ngaru ngaru lama soal no. Ulti mahmu sih ngan job ini job mien dia lah mabo biar. Cenar di luar mien.
Okay okay. So, sesal lu berarti cenar di tambah lu di sana ni parti dia di luar kau tu dia orang ni biar. Jadi juga apa saya pesan ya tu, di kesi dalam tu doa ni kesian betul biro, di luar kau pun tangsu lah, si kebal. Sebab yang tu doa orang tu kau pun masih usah dipianai biro, kau jangan lah si dia. Sebab di luar kau jem kau jem, luar kau ni tu jang, kalau nanti si dia jual di luar, banyak yang yang biasa si dia, macam, angge umur tu kita langsung lebih bawah.
Macam lo, biar luar doa macam lo, tungsa mo, no, luar doa apa yang kau, no, luar doa boleh lo biro, di luar doa kalau kita siang ni nak si. Jadi kalau kan melu aku suka ni, suka suka yang sulit melu dia fiksa, no. Air mana yang kau jalan, baru le so melu aku suka melu dia cingan. Jadi kalau fiksa apa pun tu, tak jauh dia sihir so ini mak pura pura lu. Tapi cina mian agak lo, jadi kalau fiksa lu tu tau fiksa tu, jadi dia lah. Di ini saya kongsong mana, tamu lo kongsong mana, bukan mua, no. Nanti ha, tapi hal lah dia tu nak buat ini. Cina orang tahu seni mah ini saya. Energi ni ni, juga boleh ni. Nampak sangat mah, juga boleh, juga boleh ni suap je deh. Elok jujur, amirai jasi. No, tapi begini ni, ni tahun ni nampak di tepeng kong kong dulu tu semua punca, macam tu ya. Eh, cahaya bapa di ni cencah macam tu ya. No, eh, putai muka, tapi ni mana ni, jangan. No, na juga boleh yang le tu baru di dalam tu dorde ya. Tahu, eh, dia tu jangan cek. No. Sekarang buat time mungkin lah, juga buat muda ini tengah laut ni, no, hati dah lah ni. Kalau juga buat bintang lah masa time ni, siapa buat time untuk filmnya lah, di lah si. Kalau jangan lu dijah deh ubrut si si mana, senama uji. Kalau lu sejauh ubrut cawang ya, senama lah. Semua dah dijah deh ni, nengai dijah deh lu bukan nengai ya si mana. Ini aku bawa lu lesung dia buat uji.
Okay, okay. So, ini tu di bawah sini di bawah. Di tu tu korai kejalan kepada beliau.
Nudo makau usul agak ya, sih. Terma tu juga no. Agus lama, ala di luka ni nudo runga. Nudo, piang nudo, naik garu, itu nudo ukuran wadah. Nausun nudo bahasa tu, dia oge dah mesin wo. Di jalan mana, kau baca malu naik no usul ni. Deke, cipti na garu, padi ni sih biro ma. Lama lu do usul amiu, cuitan sih naik sahaja deh na wo. Deke lu padi ni media sih esun, sana we media. Nampak dua macam kau kemari, mereka mereka ni betul, cia orang lupa macam, lesi sih ni, usul ni ni, ubi jani ni betul ni, nampak dua macam, lusa berasa orang macam suram juga, ni naik sahaja tu nak, aku alam macam lupa ni, bahaman macam biawan ni, jombs ubi rumah, tadi aja itu dua macam kau macam suram kamera, tapi kalau dahau, tahu biar rumah, itu dua kau tuan suram ni pilih lah, suram kalau di bawah naik sah kalau, di dalam tu itu dua naik kalau Idru do ukuraru, nyudar do ukuraru, lutonu ni, mama gane kaisa ani, pilih lah awak, no. Atau dah ni bahasa pilih melu jen, pion asia, kuna umum mau suh pion dulu, we. Dika, eh, azu nak kupi de, ala, ni, tamron ne, NRI jama, tema mu bolu, miala ma awak, no. Tema mu miala kama, tau, ubre jauh tu kure ya ni, cipro ma kain dua ni mesu, no, macam ni nauda, nengai ibat mana pilih lah awak. Aku NRI, so ya lalu ni jaga, bahne dua tu lesu lo. Oh, nampak tu saya macam ni, engah. Oh, tamu orang suya ni, energi jam apa sih dia punggah mewe. Energi alat tu fikir nari, kau lomu cuci najis itu blur down so. Tamu orang suwa le, ubre ya, malu nengi gua, dosi ya malu gua suro. Bahama macam sih mana, kau lomu pecha. Pecha bi nampak jaro, nampak tu saya juga buat pilih cik di tema muiya, sih mukunya kajaro. Udah sih engah, memang engah ni demokrasi biang le, sih sih nai mutu. Tu song suri lah, tu jui biro ma. Tu nai dong sang suci nai tu biro apa sih cara gua. Hello. Aku cakap dia lor, di nawada luke, soya luke le pungsan mewe, energiya di sana yang ini parti ni tamro dua sesan ni tau. Tapi dekai juga buat longkala mak, ala nanti tersen demokrasi pilihan piang le yeri ku, cajau muka luke ni soi no, tu esong soi ni juga, apa ada cham siulu jenom ni? Di ni ama awo kau na le, tadi kan buat orang tu esong soi ni yeri. Tumbuhan saya, lebuhan saya, cawuhan saya ni, mianan biogel le, tuan satu jenis energi badi ya. Terus le suap sih lah, terus tuan suinu ye suruh tegau, terus biogel tangku macam arah opsi ni lah, no, daro le, awak siapa kau ni dicipe,
โอเคครับเสียสรุปตอนเราดีนอกจากเมเจอร์เนี่ยดีเมกว่าอีกอ่ะพอสรุปตอนเราลักษณะเนี่ยมาดีโหมิโอเสียรู้ซื้อนี่ตั้วไปแล้วโหดีตะเพ็ดละตะเพ็ดโหเต็มมาหมู่ฤทธิ์ရှိတယ်ဟိုတောင်းဆိုတဲ့ကိစ္စတွေကိုလည်းဒီဥပဒေနဲ့မျိုးစုပယ်ချတဲ့ကိစ္စတွေလည်းနောက်တော့လည်းမခေါ်တဲ့ကိစ္စမျိုးတွေရှိတယ်ဆိုတော့ဒီလိုနိုင်ငံရေးခင်းကျင်းတွေရှိတယ်ပေါ့ဆိုတော့ဒီခင်းကျင်းကကျွန်တော်ဒီနောက်လာမယ့်လွတ်တော်အတတိယကျင်းလွတ်တော်နဲ့ဒီအစိုးရအတွက်နဲ့เนาะဆိုအခြေခံဖြစ်လာတဲ့ခြေအနေမျိုးမှာတမတော်နဲ့ဒီဆိုရတဲ့နဲ့ဆက်ဆံရေးဒီလွတ်တော်ပေါ်ထားတဲ့သဘောထားဒါတွေကဘယ်လိုမျိုးဖြစ်လာနိုင်ကြရှိတယ်ဘယ်လိုကြိုးပမ်းရမှုတွေရှိနိုင်ကြရှိတယ်ဆိုတော့အငယ်ဦးမောင်ဆိုတဲ့ချက်ရင်စဆင်းနေပြပါဦ
းကျွန်တော်အမြင်ကတော့ဆိုရတဲ့ဖွဲ့စည်းဖြစ်စီလွတ်တော်ကိစ္စဖြစ်စီနောက်လာမဲ့လုပ်ငန်းစဉ်တွေဖြစ်စီကျွန်တော်တို့နိုင်ငံရေးရအစစ်အစညှိနှိုင်းမှုမရှိဘူးဆိုလို့ရှိရင်ကိုယ်တိုင်မှာအပြေးပူပြင်းထန်လာမှာပဲနောက်ထောင်ရှိအခြေခံဥတွေအောက်မှာပေါ်လာတဲ့လွတ်တော်ဆိုတာလေနောက်ထောင်ရှိအခြေခံဥတွေအောက်မှာပေါ်လာအစိုးရဆိုတာလေနောက်ထောင်ရှိအခြေခံဥတွေအောက်ပါအစိုးရအမအဲ့တမလည်းသူဟိုအခွင့်အလမ်းအာဏာရှိသူလို့အစိုးရမှလည်းခွင့်အလမ်းအာဏာရှိအဲ့တော့နိုင်ငံခန့်ရိုးလေးပဲကနိုင်ငံခေါင်းဆောင်ခေါင်းဆိုင်ခေါင်းဆောင်တယောက်လာလို့ရှိလို့ရှိရင်အဲ့ဒါဒေါက်တာဆန်စုကြည့်ပြရတဲ့ကာဝေးဦးသူကညောင်ဆုံးနဲ့တွေ့မှကိစ္စပြီးရပေါ်လာတော့နော်ဒါပေါ်မှာပြီးအချင်းနှမ်းမဲ့တော့ကျွန်တော်ကညင်းလို့မရဘူးဒါဒီမိုကရေစီကြားလည်းမကြဘူးဆိုတဲ့ဟာပြတ်တယ်ဒါပေမဲ့လက်တွေ့မှာအဲ့ဒီအချင်းအမျိုးရှိနေတယ်ကျွန်တော်တို့ကငါဆရာဦးရဲ့ထုတ်ပြောသူဒီ2015တော့ကြွေးကြော်လာတဲ့အမျိုးသားရင်သားစီနော်ပြောင်းလမ်းစာပြောင်းအဲပြုစုံဆွေးနွေးမှုတွေမရှိဘဲနဲ့ကျွန်တော်တို့ရှစ်ဆက်သွားရင်အကြက်တဲနဲ့ရင်ဆိုင်မှာသူစဉ်ကိုဗစ်ကာလာတန်းနေရှိပြာနော်စီဝါရေးအကြက်တဲတာနောက်ဘလောက်ကြာအောင်လည်းမသိဘူးအဲစီဝါရေးကလည်းအကြက်တဲတွေရှိနေတဲ့ကာလာမျိုးမှာကျွန်တော်နိုင်ငံရေးကလည်းအကြက်တဲတွေရှိနေတယ်ဆိုလို့ရှိလို့ရှိရင်ဒီကျွန်တော်ဘာကြီးတတ်တာပို့ကြည့်တာနော်အခုကျွန်တော်တို့တချို့ကဒါကိုသဘောထားတာကဘာလဲဆိုတော့ဥပဒေဆိုင်ရာပြန်နာဥပဒေဖြစ်ရှင်းသွားမယ်ကျွန်တော်မျက်နှာဥပဒေကနှလုံးရှိအခြေခံဥပဒေကိုချဥပဒေကိုကိုကြိုက်တာကိုနဲ့ကြိုက်တာဆွဲသုံးနေကြပြီဖြစ်ရှင်းနေကြဆက်သွန်းတာမပြေလည်ဘူးကြနော်ဒီဟူတက်နဲ့ဒီအနေနဲ့ချာပြဿနာဥပဒေပြဿနာကျွန်တော်မျက်နှာနိုင်ငံရေးပြဿနာနိုင်ငံရေးအကျက်တဲ့ပြဿနာဒါကိုကျွန်တော်တို့ပြည်စုံဆွေးနွေးနေနေဖြစ်ရှင်းပြီးကြော်လွှားနိုင်မှာအဲ့တော့နှလုံးရှိအခြေခံဥပဒေမှာကာလုံဆိုတာပါနော်အဲတစ်ဖက်ကောင်းဆောင်နဲ့အရက်ဖက်ကောင်းဆောင်နဲ့ဆွေးဆုံမှုနဲ့တိုးတော်လည်းအဲဒီဆိုဘက်ကကာလုံကပါဝင်တဲ့အကျူစာမမြတာဘူးပါဘူးဆိုတော့သူယူဆတဲ့အချိန်မတွေ့ဘူးပေါ့မတွေ့ရင်တခြားနေရာတူလည်းမရှိဘူးဖြစ်နော်ဆွေးဆုံဆွေးနွေးအဲ့တော့ဆွေးဆုံဆွေးနွေးတာမရှိလေသူကချက်တည်းကြီးလာဖြစ်အဲ့တော့ခုနဆရာဦးရဲ့ပြောသလိုပဲကျွန်တော်ဒီနေ့ကာလမှာဆွေးဆုံဆွေးနွေးရေးသည်ဒီအချက်တည်းဖြစ်ရှင်းမှုအဖြစ်ဖြစ်လိမ့်မယ်လို့ပဲကျွန်တော်ထင်တယ်ဘုံမလို့ဆိုလို့ရှိရင်အဲ့ဒီရွေးကောက်ပွဲဟိုဝင်ဖို့ဖိခေါ်လိုက်တယ်2017ကာလအရင်ကာလလိုပဲတင်မမှုတွေပြင်ခံလာလို့ရှိရင်အကျိုးဆက်ကတော့ကျွန်တော်တိုင်းပြီးတော့ဆောင်းချက်သေးသေးမှပြန်ရောက်တော့
ဟုတ်ကဲ့ဟုတ်ကဲ့ငွေပြည့်အတွက်ချက်တော့ဆွေးနွေးပြီးပါအောင်ဒီပေါ်မှာ
ဟိုကျွန်တော်တို့ကခုနဒီဖွဲ့စည်းပုံအခြေခံဥပဒေနဲ့တွားတဲ့အခါမှာဒီဖွဲ့စည်းပုံအခြေခံဥပဒေကဒီအနှစ်သာရကိုကျွန်တော်တို့ကနားလည်ဖို့လိုတယ်အဲ့ဒါကဆွဲခဲ့တဲ့တမတော်ဆိုရတာဘာလို့ဆွဲခဲ့တာလဲဆိုတော့ဒီမိုကရေစီကိုယ်ဆင်းဆင်းအတွင်ကူပြောင်းရမယ်အဲ့လိုတော့တဲ့ခါမှာဒီ2008ဖွဲ့စည်းပုံအခြေခံဥပဒေကိုသူကရန်တရားဖြစ်နေတုံးမယ်ဆိုတော့အဲ့လိုရှင်းဆက်ဖို့ဆိုရင်လည်းတက်မတော်နဲ့ရွေးကောက်ခံလွတ်တော်ကိုယ်စားလှယ်နဲ့ပေါင်းပြီးတော့လုံးမရှေ့ကိုသွားလို့ရမယ်ဆိုတော့လိုအပ်တဲ့ပြုရင်ပြောင်းလဲမှုတွေပေါ့နော်အခြေခံဥပဒေဆိုင်ရာပြုရင်ပြောင်းလဲမှုတွေလုပ်လို့ရမယ်ဆိုတော့အခင်းချင်းကိုသူကထားပစ်ခဲ့တာအဲ့တော့ထားပစ်ခဲ့တဲ့ခါကျတော့အဓိကအင်အားစုကြီးဖြစ်နေအလားအများစုနိုင်ငံရှိထားတဲ့ NLD ပါတီနဲ့25ရှိနေတဲ့တပ်မတော်ကြားမှာမပြေလည်ဘူးဆိုရင်အဲ့ဒါဒီမိုကရေစီအသွင်ကူးပြောင်းရေးအတွက်အဓိကကြတဲ့အခြေခံဥပဒေဆိုင်ရာကိစ္စတွေနောက်အခြေခံဥပဒေနဲ့ကိစ္စဆက်ဆက်ပြီးတော့လုပ်နေတဲ့ရင်းချမ်းရေးတို့နိုင်ငံရေးစုနောက်တိုင်းရင်းသားနိုင်ငံရေးစုတို့ကတော့အလုံးကအဆင်မပြေနိုင်ဘူးပေါ့ဗျအဲ့တော့အဲ့လိုအဆင်မပြေနိုင်တော့ဘာဖြစ်လာမလဲလို့မေးရင်နိုင်ငံရေးမတည်ငြိမ်လို့ရှိရင်ကျွန်တော်နိုင်ငံမှာကိုဗစ်လွန်ကာလမှာအဓိကအရေးကြီးဆုံးလိုအပ်ချက်ဖြစ်တဲ့စီးပွားရေးနယ်လမ်းထူဖို့အတွက်ပြည်ရင်းပြည်ပရင်းနှီးမြှုပ်နှံမဲ့လူတွေလက်တော့မှာပေါ့ဗျလက်တွန်းတဲ့ခါကျရင်ကျွန်တော်နိုင်ငံကနိုင်ငံရဲ့အချက်တဲပြင်ကိုစီးပွားရေးအချက်တဲပေါ်ထပ်ပြီးတော့စောင်းနေမှာလို့ဒါမှမဟုတ်ကျွန်တော်တို့ကဒါကဟာလာဖြစ်ခဲ့တဲ့အကြောင်းတွေဖြစ်ခဲ့ပြီးတက်တည်ပြတဲ့လူတွေတက်တည်ပြပြီးဆိုလို့ရှိရင်တော့ကျွန်တော်တို့ဒီဒါကိုဥပဒေကြောင်းကအဆင့်ကနေပြီးတော့နိုင်ငံရေးစွန့်စားမှုအဆင့်ကိုပြောင်းပြီးတော့အလုပ်လုပ်မှရမယ်။2017တုန်းကဦးသိန်းစိန်အဲ့လိုစဉ်းစားခဲ့လို့ဒေါအောင်ဆန်းစုကြည်တို့ NLD တို့2012မှာလွတ်တော်လဲရောက်ပြီးတော့ဒီနိုင်ငံရဲ့ခင်းကျင်းပေါ်ရောက်လာတာဗျ။အဲ့ဒါလည်းမမေ့ဘူးလို့တယ်ဟိုတော့နဝတထားခဲ့တဲ့နိုင်ငံသူတို့နိုင်ငံစီဝိုင်းပြင်ပေါ်မှာထားရင်သူတို့က2015ရွေးကောက်ပွဲမှာလည်းဝင်ပြိုင်ရစရာအကြောင်းမရှိဘူးဒီလိုပဲဘေးရနေကြံဖြစ်ပြီးတော့မှမြန်မာနိုင်ငံကြီးကဟိုကြံဖြစ်တဲ့နိုင်ငံကြီးပဲဖြစ်နေမှာဗျအဲ့တော့အဲ့ဒါကိုအဆုံးသတ်တဲ့လူကအဆုံးသတ်ခဲ့ပြီးနောက်တစ်ခါပြန်မဖြစ်အောင်လို့ဖို့ကဒေါ်ဆန်းစုကြည်နဲ့ NLD ပါတီမှာလည်း တာဝန်ရှိတယ်လို့ကျွန်တော်မြင်တယ
်ဟုတ်ကဲ့ဟုတ်ကဲ့ဆိုတော့ကျွန်တော်တို့ဒီချိန်ဆွေးနွေးကြရအောင်2မိနစ်လောက်ကြာပါသေးတယ်ဆိုတော့နောက်ဆုံးမေးခွန်းလေးပေါ့ဟိုမြခက်တလူလေးဖြည့်ပေးပါအောင်ကျွန်တော်တို့အခုလက်ရှိချိန်မှာကျွန်တော်တို့ဒီအချို့လဲစိုးရင်ကြတာရှိတယ်နောက်တစ်ခါဒီသတင်းမားတွေဖြန့်ကြတာလည်းရှိတယ်ပေါ့တစ်ပတ်အင်အားစုတွေကနေပြီးတော့မှဆိုတော့ဒီလိုတင်းမာမှုတွေဆက်သွားနေလို့ရှိရင်ဒီတက်မတော်ကအနာသိမ့်တဲ့ခြေနေမျိုးတော့ရောက်နိုင်တယ်ဆိုပြီးတော့စိုးရိမ်လာတယ်ရှိတယ်နောက်တစ်ခါဒီသတင်းမားတွေဖြန့်လာတယ်ရှိတယ်ဒါဒီစိုးရိမ်မှုတွေပေါ်မှာအငယ်တို့ဘယ်လိုများဟိုရှုမြင်တာမျိုးရှိလဲဆိုတော့အငယ်ဦးရဲ့တို့ချက်ဆွေးနွေးပေးပါအောင်ဒီပေါ်မှာသုံးသက်လေး
အာနာသိမ့်ဖို့ဆိုတဲ့အဆုံးစုံကိစ္စမျိုးတွေဖြစ်ဖို့ကတော့အလားအလာအလွန်နေတာပေါ့နော်အလွန်နေတယ်လို့ကျွန်တော်မြင်ပါတယ်ဒါပေမဲ့ဒီမှာတော့ကျွန်တော်ဗာလီစကားတစ်ခွန်းတော့ပြန်ပြီးတော့သတိရပြီးတော့ပြန်ပြောခြင်းလဲဆိုတော့ဟလာနာဝတအစိုးရအနိုင်ကအစိုးရလက်ထံတုန်းကတွဲဆုံဆွေးနွေးတောင်းဆိုတဲ့ခါမှာတက်မတော်အစိုးရဘက်ကခဏခဏညင်းပြတဲ့ခါမှာဒေါက်တာဆန်းစုကြည်ကအများကြီးပြောတယ်လေတွဲဆုံဆွေးနွေးရေးလားပြတ်သုံးရေးလားမြန်မာနိုင်ငံတိုးတက်ဖို့ဆိုတော့တခုရွေးမှရတော့မယ်လို့အများကြီးပြောလို့ရှိတယ်ပေါ့နော်အခုလည်းအဲ့ဒီစကားလေးကိုကျွန်တော်ပြန်ကြားရောက်နေလို့ပဲကျွန်တော်ပြောချင်ပါတယ်
။ဟုတ်ကဲ့အငယ်ဦးမောင်တို့အသုံးသက်လေးဆွေးနွေးပေးပါဦး
။လက်ရှိအချက်တဲကိုကြော်ဖို့ဆိုလို့ရှိရင်ကျွန်တော်အမြင်ကတော့ကျွန်တော်တွစ်ဆုံဆွေးနွေးလမ်းအောင်လိုက်မှလား။ဘုံမို့လူမှုကွန်ရက်မှာဝိုင်းရံသူတွေပြောနေတယ်ပေါ့ဗျာ။ဒီဘက်ကဝိုင်းရံသူကလည်းအာဏာသိမ်းတယ်။ဟိုဘက်ကဝိုင်းရံသူကလည်းငါတို့ကလူလူတင်ရရှိတယ်။တစ်ဖက်ကပြုတ်တိုက်ပလိုက်မယ်၊တွန့်ချပလိုက်မယ်။ဆိုလို့ရှိရင်တော့ဒါသုံးစားပေါ့။တိုက်ခံလမ်းကြောင်းပေါ့ဗျာ။သူပြုတ်ကူယူတိုက်တဲ့လမ်းအဲ့တော့အခုဘာလို့နိုင်ငံကြီးကဒီအကြက်သေးကိုပြည့်ရှင်းမှုတွေစစ်စစ်ညီနိုင်တဲ့လမ်းတော်မှာကျွန်တော်သူရုပ်ကိုတိုက်ကြမှာအဲ့ဒါတော့ဒီအဖွဲ့အစည်းကိုခေါင်းဆောင်နေဆုံးဖြတ်ရမယ်ဒီစားဖြစ်သွားတယ်ဘယ်လမ်းကတင့်တော်လဲဆိုတာ group ကိုသိပါတယ
်ဟုတ်ကဲ့ခင်ဗျာဟုတ်ကဲ့ကျွန်တော်တို့ဒီဆွေးနွေးပွဲလေးအချိန်ကြည့်ပြီဆိုတော့ဒီမှာပဲရက်ချင်ပါအဲ့တော့ပေါင်းဝင်ဆွေးနွေးပေးကြတဲ့အငယ်ဦးရထုအငယ်ဦးမောင်ဆိုတို့ကိုကျေးဇူးတင်ကြောင်းပြောလိုပါတယ်ခင်ဗျာအားလုံးပဲကျေးဇူးပါခင်ဗျာမင်္ဂလာပါခင်ဗျာ Channel FFB ကနေတင်ဆက်နေတဲ့မြမောက်ရေးရဆွေးနွေးကန်းစီစဉ်ကိုစနေနေ့ video ရဲ့ရုပ်သံနဲ့ review အစီအစဉ်ဒီမှာတစ်ပတ်ကိုတစ်ချိန်ထုတ်လွှင့်တင်ဆက်ပေးနေပါတယ်။ဒီစီစဉ်ကို video ရဲ့ Facebook စာမျက်နှာနဲ့ Channel FFB ရဲ့ Facebook စာမျက်နှာတွေမှာလည်းစောင့်မျှော်သိရှိနိုင်ပါတယ်။အားလုံးပဲရှင်လန်းချမ်းမြေကြပါစို့ခင်ဗျာ။
အခုဆက်ပြီးသတင်းအချင်းချုပ်ကိုတင်ပြပေးပါပါ။ရုရှားနိုင်ငံတလွားစနေနေ့ကအတိုက်ခံခေါင်းဆောင်အလက်ရှိနေဗာနီကိုထောက်ခံတဲ့ဆန္ဒပြသူယာနဲ့ချီပြီးအဖမ်းခံရတဲ့ထက်မှာနေဗာနီရဲ့ဇနီးဖြစ်သူယူလီယာနေဗာနာယာလည်းပါဝင်နေပါတယ်။ယူလီယာကသူ့ကိုဖမ်းသွားခဲ့တဲ့ရဲကားတွေကနေသူ့ဖမ်းခံနေရကြောင်း Instagram မှာတင်ပြီးပြောကြားခဲ့တာပါ။ဆန္ဒပြပွဲတွေဟာတရားမဝင်ဘူးလို့ညင်ညာထားပြီးရဲတွေချေမှုန်းနေတဲ့ကြားကပဲစနေနေ့ကရုရှားနိုင်ငံရဲ့မြို့ကြီး60ကျော်မှာနဗာနီကိုထောက်ခံသူထောင်ပေါင်းများစွာကသူ့ကိုအမြန်ဆုံးပြန်ပြီးလွှတ်ပေးဖို့အတွက်တောင်းဆိုဆန္ဒပြခဲ့ကြတာဖြစ်ပါတယ်။မော်စကိုပါဝင်နိုင်ငံအနှံ့မှာရှိတဲ့သူ့ရဲ့လုပ်ဖို့ဂိုင်းဘက်တွေကတော့ဆန္ဒပြပွဲမတိုင်ခင်ကတည်းကအဖမ်းခံနေရတာပါ။အမေရိကန်နဲ့တာလီဘန်တို့ကြားမနစ်ကရရှိခဲ့တဲ့ငြင်းချင်ရေးသဘောတူညီချက်ကိုပြန်ပြီးသုံးသပ်မှာဖြစ်ကြောင်းအမေရိကန်မျိုးသားလုံခြုံရေးအကြံပေး Jake Sullivan ကအာဖဂန်နစ္စတန်အမျိုးသားလုံခြုံရေးအကြံပေးကိုတောက်ကြံလေးကတယ်လီဖုန်းနဲ့ဆက်သွယ်ပြောကြားခဲ့တယ်လို့သမရအင်မြူကကြေညာချက်ထုတ်ပြန်ပါတယ်။2020ဖေဖော်ဝါရီမှာရခဲ့တဲ့ဒီသဘောတူညီချက်အရအမေရိကန်တပ်တွေကိုအာဖဂန်နစ္စတန်ကနေ2021မေလမှာရုတ်သိမ်းပေးရမှာဖြစ်ပြီးအပြန်အလှန်အနေနဲ့တာလီဘန်တွေဘက်ကအကြမ်းဖက်နှိမ်နင်းရေးကိုအာမခံရမှာဖြစ်ပါတယ်။ဒါပေမဲ့အာဖဂန်မှာအကြမ်းဖက်မှုတွေတိုးလာနေတယ်လို့အာဖဂန်အစိုးရနဲ့တာလီဘန်တို့ကြားအပြစ်ခံရက်စဲကြဖို့နိုင်ငံတကာကပါတောင်းဆိုရတဲ့အခြေအနေရောက်လာတာပါ။အကမအပြစ်ခံရဆေးရေးအာနာခွဲဝေပေးရတယ်လို့ကိစ္စရက်တွေကိုဆက်ပြီးဆွေးနွေးဖို့ကျင်းပတဲ့ဒုတိယကြိမ်ငင်းချင်းဆွေးနွေးပွဲအတွက်ဆီလီဗန်နဲ့အာဖဂန်အမျိုးသားလုံခြုံရေးအကြံပေးဟမ်ဒူလာမိုဟစ်တို့ဒီလအစောပိုင်းမှာပထမအခြေတွေ့ဆုံပွဲပြုလုပ်ခဲ့ပါတယ်။မြန်မာနိုင်ငံမှာကိုဗစ် -19 အကူးဆက်ခံရသူ 33,000 ကျော်ရှိနေပြီဖြစ်ပြီးသေဆုံးရသူက 3,045 ယောက်ရှိနေပါပြီ။မြန်မာနိုင်ငံအတွက်အိန္ဒိယကနေကိုဗစ်ကာကွယ်ဆေးတသန်းခွဲတောက်ချန်လေးကရောက်လာခဲ့ပြီးပြည်내နဲ့တိုင်းဒေသကိုခွဲဝေပေးဖို့လုပ်နေတယ်လို့ပြည်내တိုင်းတာဝန်ရှိသူတွေကကာကွယ်ဆေးထိုးနှံပေးဖို့အတွက်အသင့်ပြန်နေကြပါတယ်။တောင်တရုတ်ပင်လယ်ပြင်တဲကရေပြင်ပိုင်နဲ့နည်းမြင့်အများစုကိုပိုင်ဆိုင်နေဆိုတဲ့တရုတ်ရဲ့ကြီးညာချက်ကိုလက်မခံဘဲဥပဒေကြောင်းအရစိန်ခေါ်လာတဲ့နိုင်ငံတွေထဲမှာဂျပန်နိုင်ငံလည်းပါဝင်လာပါပြီ။တရုတ်နိုင်ငံကကြီးညာထားတဲ့နယ်နိမိတ်မြင်းချောင်းကိုလက်မခံကြောင်းအသိပေးတဲ့တန်တမန်ရေးစာတစောင်းကိုပြီးခဲ့တဲ့အင်ကာနေကဂျပန်ကကုလသမဂ္ဂကိုပေးပို့ခဲ့တာပါဒီထဲမှာတရုတ်တို့ရဲ့နယ်မြေပိုင်ဆိုင်ချောင်းတောင်းဆိုချက်ကရေချောင်းနဲ့လေချောင်းလွတ်လပ်စွာသွာလာမှုကိုကန့်တတ်ဖို့ကြိုးပမ်းချက်ဆိုပြီးဝေဖန်ရှုတ်ချထားပါတယ်တနင်္လာနေ့မှနိုင်ငံသတင်းတွေကတော့ဒီလောက်ပါပဲရှင်ကိုရိုနာဗိုင်းရပ်စ်ကူးစက်မှုဆိုင်ရာအရေးပေါ်အခြေအနေကြောင့် VOA မြန်မာပိုင်းအစီအစဉ်တွေကိုပြောင်းလဲထုတ်လွှင့်ပေးနေတာပါ တော်တာရှင်ပေါင်းစိတ်ချမ်းသာကိုကျမ်းမာကြပါစေ VOE ကိုနားဆင်တဲ့အတွက်ကျေးဇူးတင်ပါတယ်ကျမချင်းရက်ပါ
This program has come to you from the Voice of America, Washington.